Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဇွန်လ23ရက်တောက်ကြနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီအထိလိုင်းဒိုမီတာ24 30နဲ့40ရိုကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။ကျွန်မနန်းလောပါဒီကနေ့အစီအစဉ်မှုအဖြစ်တာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာပါရှင်ကျွန်မကခင်ဗျသက်ပါဒီမနက်ခင်းသတင်းတွေကိုကိုကျော်အောင်နဲ့အတူကြီးညာပေးမှာပါအမေရိကန်ပြည်ထောင်စုတွေကိုလာရောက်ဖို့အတွက်အလဲပတ်ဗီဇာလျှောက်ထားသူတွေဟာခွင့်ပြုချက်ရဖို့အတွက်စောင့်ဆိုင်းရခြင်းပို့ပြီးကြာသွားနိုင်ပါတယ်ဥရောပတမကကလည်းဗြိတိန်ခွဲထွက်ဖို့အတွက်ဆုံးဖြတ်ခဲ့တဲ့နောက်ဥရောပအနေနဲ့ဗြိတိန်နဲ့လက်တွေ့ကျတဲ့ဆက်ဆံရေးတဲ့ထူထောင်ဖို့လိုနေပြီလို့ဥရောပတမကအကြီးအကဲကပြောကြလိုက်ပါတယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကျင်နဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson တို့အင်ကာနေကတယ်လီဖုန်းနဲ့ဆက်သွယ်ပြောကြားခဲ့ပါတယ်ဒီလိုထူးခြားတဲ့တဲ့လေကြာမှာပါနားလောင်းရင
်ကောင်းပါပြီရှင်ညညတော်တိုင်းနာလူမျိုးများ Federal Council UNFC ထဲကနေလက်နက်ကင်တိုင်းနာတပ်ဖွဲ့တချို့နှုတ်ထွက်သွားတယ်ဆိုတဲ့သတင်းမှာတော့
အခုပူပူနေနေနောက်ဆုံးနှုတ်ထွက်တာကတော့ CIO နဲ့ဝါပေါ့ဗျာတပ်ဖွဲ့ဝါကနှစ်ဖွဲ့ဒီ UNFC ရဲ့ဒီဖွဲ့စည်းပုံကတော့ဖွဲ့ဝင်ကတုတ်ထွက်ခြင်းရင
် UNFC ကောင်းဆောင်ဥခွန်အုပ်ကပြောသွားတာကိုနောက်ပိုင်းမှာအပြည့်အစုံကြားကြမှာပါ။ဒါအပြင်ထိုင်းနိုင်ငံတောင်ပိုင်းကအလုပ်ဆိုင်တစ်ခုကိုဝင်ရောက်ဖမ်းဆီးရမှာမြန်မာနိုင်ငံသားအများစုပါတဲ့တရားမဝင်အလုပ်သမား300ကျော်အဖမ်းခံရတဲ့တဲ့င်းနဲ့ကုလသမဂ္ဂရဲ့2019ခုနှစ်မွေးစေဝါအစည်းအဝေးစာထုတ်ပြန်လိုက်တဲ့တဲ့င်းတွေအပြင်အခြားပြည်တွင်းတဲ့င်းတွေကိုပါကြားမှာပါ။ဒုတိယပိုင်းနာရီမှာတော့အပတ်စဉ်ကဏ္ဍတွေအင်္ဂလိပ်စာသင်ခန်းစာပို့ချချက်တွေကိုကြားမှာပါ။ခုအရင်ဆုံးတော့တောက်ကြနေမနေ့ကနောက်ဆုံးအတဲ့င်းတွေကိုတော်ခင်မျိုးသက်နဲ့ကိုကျော်အောင်လင်းတို့ကပြောပြပေးကြပါအောင်ရှင်။
အမေရိကန်ပြည်ထောင်စုရဲကိုလာရောက်ဖို့အတွက်အလဲပတ်ဗီဇာလျှောက်ထားသူတွေဟာခွင့်ပြုချက်ရဖို့အတွက်စောင့်ဆိုင်းရခြင်းပို့ပြီးကြာသွားနိုင်ပါတယ်အရင်သမရအိုဘားမားလက်ထက်ကချမှတ်ထားတဲ့ကောင်စစ်ဝင်ရုံးကလုံခြုံရေးဆိုင်ရာစုံစမ်းစစ်ဆေးခြင်းနဲ့ပတ်သက်တဲ့စီးနှင်းစီကံညွှန်ကြားချက်ကိုပြန်ပြီးပြောင်းတဲ့သမရအမိန့်တက်ကိုသမရဒေါ်နယ်ထရမ့်ကဗိုလ်တပူးနေမှာထုတ်ပြန်ခဲ့တယ်လို့သမရအင်ဗျူနဲ့အမေရိကန်နိုင်ငံခြားရေးဌာနကချက်တပရီနေမှာပြောကြားလိုက်ပါတယ်အမေရိကန်နိုင်ငံထဲကိုဝင်ရောက်ဖို့အတွက်ခရီးသွားဗီဇာ၊ကျောင်းသားဗီဇာနဲ့စီးပွားရေးလုပ်ငန်းလုပ်ကိုင်ဖို့အတွက်ဗီဇာလျှောက်ထားသူကနှစ်စဉ်နှစ်တိုင်းတန်းလည်ချေရှိနေတာဖြစ်ပြီးသူတို့အတွက်ဗီဇာစစ်ဆေးချိန်ဘယ်လောက်ကြာမလဲဆိုတာကိုအခုချိန်ထိတည်တည်ချာချာမသိရသေးပါဘူးကျောင်းသားနဲ့ခရီးသွားအပေါင်းဝင်ရွှေ့ပြောင်းအခြေချဖို့မဟုတ်တဲ့ဗီဇာလျှောက်ထားသူတွေအတွက်စီးစစ်ချိန်ကိုအရင်သမရလက်ထက်က2012ခုနှစ်တုန်းကတရင်သုံးပတ်ပြန်မှာပဲလျှောက်ထားသူ80ရာခိုင်နှုန်းလောက်ကိုအပြီးစစ်ဆေးပေးဖို့အတွက်ချမှတ်ထားတာကိုသမရထရမ့်ရဲ့အမိန့်တက်မှာပယ်ဖြစ်ခဲ့တာဖြစ်ပါတယ်။နိုင်ငံတွင်းဝင်ရောက်လာသူတွေကိုအထူးစစ်ဆေးတာတွေလှုပ်ဆောင်မဲ့ထရမ့်အစိုးရရဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာမူဝါဒခိုင်မာစေဖို့အတွက်အကောင့်ထည့်ဖော်နေချိန်မှာပဲအခုလိုအမိန့်တက်ထွက်ပေါ်လာတာဖြစ်ပါတယ်။သမရဟာဗီဇာလျှောက်ထားသူတွေကိုတည်တည်ချာချာစီစစ်ပြီးမှအလောတကြီးမပေးမိစေဖို့အတွက်လှုပ်ဆောင်တာဖြစ်ကြောင်းသမရအင်ဗျူလက်ထောက်ပြောခွင့်ရမိုက်ကယ်ရှော့ကချက်တဲ့ဗရင်းနေမှာပြောကြားခဲ့တာပါ။
အီရတ်နိုင်ငံမူဆိုးမြို့မှာရှိတဲ့အထင်ကြီးသမိုင်းဝင် Inuable G ကို IS သွေးကြွတွေမနေ့တုန်းကဖျက်ဆီးလိုက်ခြင်းဟာမူဆိုးမြို့မှာဆစ်သွေးကြွအုပ်စုတွေရဲ့အာဏာထိန်းချုပ်မှုအဆုံးသတ်တဲ့အနေအထားကိုရောက်နေတဲ့ရေးလက္ခဏာပဲလို့အီရတ်ဗိုလ်ချုပ်တွေကပြောလိုက်ပါတယ်။မူဆိုးမြို့မှာအီရတ်နဲ့ညွန်ပေါင်းတပ်ဖွဲ့တွေအောင်ပွဲမခံနိုင်ခင် IS ဆစ်သွေးကြွတွေကအခုလိုမျိုးဘလီဂျီကိုဖျက်ဆီးခြင်းတွေခဲ့တာဆိုပြီးတော့မူဆိုးမှာရှိတဲ့အီရတ်စစ်သားတွေက VOA ကိုပြောပါတယ်။အဲ့ဒီမြို့မှာရှိတဲ့ IS သွေးကြော်ရဲ့နောက်ဆုံးအမာခံစခန်းကိုအီရတ်တပ်ဖွဲ့ဝင်တွေတိုက်ခိုက်ဖျက်ဆီးဖို့ကြိုးပမ်းနေကြပါတယ်။မူဆိုးရဲ့ဘလီဂျီလို့တင်စားခေါ်ကြတဲ့အလက်ခက်ကအဲ့ဒီဘလီဂျီကိုလွန်ခဲ့တဲ့နှစ်ပေါင်း800ကျော်ကစတင်တိစောက်ခဲ့တာပါ။ဒီဘလီနေရာမှာပဲ2014ခုနှစ်တုန်းက IS အဖွဲ့ကောင်းဆောင်အဘူဘကာအဘဂ်ဒါရီကဒီအီရတ်နဲ့စီးရီးယားနိုင်ငံနယ်မြေစိပ်ပိုင်းကိုဘာသာရေးနယ်မြေဖြစ်သတ်မှတ်ပြီးတော့သူ့ကိုယ်သူအဲ့ဒီနယ်မြေရဲ့ကောင်းဆောင်အဖြစ်ကြီးညာခဲ့တာပါ IS သွေးကြော်တွေကဒီတမိုင်းဝင်ဘလီဂျီကိုပို့တခုနေညကဖောက်ခွဲချိန်မှာအီရတ်တပ်ဖွဲ့ဝင်တွေကအဲ့ဒီဘလီဂျီရဲ့မီတာ90လောက်အတွင်းမှာရှိနေတဲ့အကြောင်းအီရတ်စစ်ဖက်ရရှိသူကဆိုပါတယ် IS ရဲ့သတင်းဌာနဖြစ်တဲ့အမတ်ကတော့ဒီဘလီဖောက်ခွဲမှုကိုအမေရိကန်စစ်လေရင်ကလုပ်ခဲ့တာလို့တံပြန်ကြီးညာချက်ထုတ်ပါတယ်အမေရိကန်နဲ့ညွန်ပေါင်းတပ်ဖွဲ့တာဝန်ခံတွေကတော့ IS အဖွဲ့ရဲ့အဲ့ဒီဆွဆွဲချက်ကိုချက်ချင်းပဲငြင်းပယ်ခဲ့ပါလေ
ဥရောပသမဂ္ဂကလည်းဗြိတိန်နိုင်ငံခွဲထွက်ဖို့အတွက်ဆုံးဖြတ်ခဲ့တဲ့နောက်မှာဥရောပအနေနဲ့ဗြိတိန်နဲ့လက်တွေ့ကျတဲ့ဆက်ဆံရေးတက်ကိုထူထောင်ဖို့လိုအပ်နေပြီလို့ဥရောပသမဂ္ဂအကြီးအကဲကပြောကြားလိုက်ပြီးအနာဂတ်မှာတော့ပူးပေါင်းဆောင်ရွက်ဖို့တော့တိုက်တွန်းခဲ့ပါတယ်။ကျေတပရင်းနဲ့ဘရပ်ဆဲလ်စ်မှာဥရောပခေါင်းဆောင်တွေရဲ့အစည်းအဝေးမှာဥရောပပါလီမန်ဥက္ကဋ္ဌအန်တိုနီယိုဒဟာနီကအခုလိုပြောကြားလိုက်တာဖြစ်ပါတယ်။ဗြိတိန်ဟာဥရောပသမဂ္ဂကနေခွဲထွက်တာဖြစ်ပြီးဥရောပကနေခွဲထွက်သွားတာမဟုတ်ကြောင်းနဲ့သူ့ကိုသူတို့ခွဲထွက်သွားပြီးတဲ့နောက်မှာဆက်ဆံရေးကောင်းဖို့လမ်းဖွင့်ထားရအရေးပါတယ်လို့ဆိုပါတယ်။ဥရောပခေါင်းဆောင်တွေနှစ်ယောက်ကြားဆွေးနွေးပွဲကိုဘရပ်ဆဲလ်စ်မှာကျေတပ်ပရင်းနေကစတင်ခဲ့တာပါ။ဒီအစည်းအဝေးမှာဗြိတိန်ခွဲထွက်မှုနဲ့အတူအကြမ်းဖက်ဝါဒဆိုင်ရာရွှေ့ပြောင်းအခြေချမှုနဲ့ဥရောပတလွာရင်ဆိုင်နေရတဲ့တခြားပြဿနာတွေကိုဆွေးနွေးကြတာပါ။ဒီအစည်းအဝေးမတိုင်ခင်မှာပဲအပြုသဘောဆောင်တဲ့ညှိနှိုင်းမှုတွေလုပ်ဖို့စဉ်းစားနေပါတယ်လို့ဗြိတိန်ဝန်ကြီးချုပ်ထရေဆာမေးကသတင်းတောက်တွေကိုပြောခဲ့တာပါ။ဒါပြင် EU ကနေဗြိတိန်ခွဲထွက်တဲ့အတွက် EU နိုင်ငံတွေမှာနေထိုင်တဲ့ British နိုင်ငံသားတွေနဲ့ Britain နိုင်ငံမှာနေထိုင်တဲ့ EU နိုင်ငံတွေကနိုင်ငံသားတွေရဲ့ရပိုင်ခွင့်တွေဘယ်လိုကာကွယ်ပေးရမလဲဆိုတာနဲ့သူတို့ဘက်မှာရိုက်ခတ်မဲ့အခြေအနေကိုချက်တပင်းနေအစည်းအဝေးမှာဦးစားပေးပြီးဆွေးနွေးမယ်လို့လည်းပြောပါတယ် Britain နိုင်ငံနဲ့ Europe တလွှားကအဖွဲ့အစည်းတွေရဲ့လက်ရှိဌာနချုပ်တွေအတွက်ကျန် EU 28နိုင်ငံကနေရာသစ်တွေကိုရွေးချယ်ပြီးပါပြီလို့ EU GK Donald Tusk ကပြောပါတယ် Britain ခွဲထွက်ပြီးတဲ့နောက်ဒုက္ခသည်များအရေးစီမံခန့်ခွဲမှုဘယ်လိုလုပ်မလဲဆိုတာနဲ့ပတ်သက်ပြီး EU ဖွဲ့ဝင်နိုင်ငံတွေအငင်းပွားနေတာမို့ဒီဥရောပစီမံကိန်းကိုပြန်ပြီးဆက်ဖို့ဂျာမနီနိုင်ငံနဲ့အတူလက်တွဲပြီးဆောင်ရွက်သွားမှာဖြစ်ကြောင်းပြင်သစ်သမ္မတအီမန်နွယ်မက်ခရွန်ကလည်းကတိပြုခဲ့ပါတယ်
။ကာတာနိုင်ငံအတွက်အစားအစာတွေတင်ဆောင်လာတဲ့ကုန်တင်တင်မော်ဒစီနဲ့စစ်အရာရှိ23ဦးတို့ကိုတူရကီနိုင်ငံကလည်းမေတုန်းကဆေလွတ်ပေးပို့ခဲ့ပါတယ်။ကာတာနိုင်ငံဟာအကြမ်းဖက်အဖွဲ့အစည်းတွေကိုအပိတ်ထောက်ခံနေတယ်ဆိုပြီးတော့ဆော်ဒီအာရေဗျ၊အီဂျစ်၊ကူဝိတ်နဲ့တခြားအာရဗ်တိုင်းပြည်တွေကပြီးခဲ့တဲ့သတင်းသုံးပတ်ကြာကပဲကာတာနိုင်ငံနဲ့တန်တမာနဲ့စီးပွားရေးဆက်ဆံမှုတွေဖြတ်တောက်ခဲ့ပါတယ်။အကြမ်းဖက်အဖွဲ့တွေကိုထောက်ခံနေတယ်ဆိုတော့အဲ့ဒီဆွဆွဲချက်ကိုတော့ကာတာနိုင်ငံဘက်ကညှင်းဆို့ထားပါတယ်။အခုလိုညှင်းပွားမှုအတွင်းတူရကီနိုင်ငံကတော့ကာတာဘက်ကနေရပ်တည်ပြီးအစားအစာနဲ့စီးရေးထောက်ပံ့တွေပေးပို့ပေးနေပါတယ်။ပြီးခဲ့တဲ့သတင်းသုံးပတ်တွင်အစားအစာတွေအပြည့်တင်ဆောင်ထားတဲ့တူရကီကုန်တင်လေယာဉ်105စီးကာတာနိုင်ငံကိုဆက်ရောက်ခဲ့ပြီးပါပြီ။မနေ့ကပို့လွတ်လိုက်တဲ့ကုန်တင်တင်မောထဲမှာတော့အသီးနှံဟင်းသီးဟိရွက်နဲ့ရိတ်ခါကြောက်တွေတန်ချိန်4000တင်ဆောင်သွားခဲ့တာပါ။ကာတာနိုင်ငံကဒိုဟာကမ်းခြေကိုဆဲလောက်ကြာမှအဲ့ဒီစားနပ်ရိတ်ခါတွေရောက်သွားပါလိမ့်မယ်။2014ခုနှစ်ကတည်းကကာတာနိုင်ငံမှာတူရကီစစ်တပ်တခုဆေလွတ်ချထားခဲ့တာပါ။ပြီးခဲ့တဲ့ဇွန်လ9ရက်နေ့တုန်းကတော့တူရကီစစ်သားတွေကာတာနိုင်ငံမှာပို့ပြီးတော့ဆေလွတ်ချထားဖို့ခွင့်ပြုတဲ့အကြောင်းတူရကီလွှတ်တော်ကဥပဒေတရက်ကိုအတည်ပြုခဲ့ပါတယ
်။ UAE ဘီကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1505ရုကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ EU American တန်ကမနေ့ကင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။နိုင်ငံတော်၏တန်ပင်ခံပုဂ္ဂိုလ်နိုင်ငံခြားရေးဝန်ကြီးဒေါန်ဆန်းစုကြည်နဲ့ American နိုင်ငံခြားရေးဝန်ကြီး Rex Tillerson တို့အင်္ဂါနေ့ကတယ်လီဖုန်းနဲ့ဆက်သွယ်ပြောကြားခဲ့ပါတယ်။အခုလိုဆက်သွယ်ပြောကြားတဲ့အခါမှာအရှိတောင်အာရှဒေတာပေါ်မှာအမေရိကန်ရဲ့ဆက်လက်ထားရှိတဲ့ဂတိကဝတ်တွေအကြောင်းအလေးပေးပြောကြားခဲ့တာဖြစ်ပြီး Mr. Tillerson ကဒေတာရင်းလုံခြုံရေးစင်ခေါမှုတွေနဲ့ပတ်သက်ပြီးဒေါန်ဆန်းစုကြည်နဲ့ဆွေးနွေးခဲ့တယ်လို့ချက်တပင်းနေမှာရန်ကုန်အမေရိကန်တန်ယုံကသတင်းထုတ်ပြန်ခဲ့ပါတယ်။မြန်မာအမေရိကန်နှစ်နိုင်ငံနိုင်ငံခြားရေးဝန်ကြီးတွေရဲ့ဆက်သွယ်ပြောကြားမှုကအမေရိကန်နိုင်ငံမှာစွန့်အပ်တဲ့တက်လာခဲ့တဲ့နောက်ပိုင်းအခုတခါပထမဆုံးချိန်မှာအမေရိကန်ပြည်ထောင်စုကအရှေ့အာရှနိုင်ငံတွေနဲ့ဆက်ဆံရေးတိုးတက်အောင်ကြိုးစားနေတာဖြစ်ပြီးအမေရိကန်နဲ့အာဆီယံအဖွဲ့ဝင်နိုင်ငံတွေကြားမဟာဗျူဟာကျတဲ့ပူးပေါင်းဆောင်ရွက်မှုကိုပြန်ပြီးမြင့်တင်တဲ့အနေနဲ့နိုင်ငံခြားရေးဝန်ကြီးတလဆန်မီလာထဲမှာပဲဝါရှင်တန်ဒီစီမှာအာဆီယံနိုင်ငံခြားရေးဝန်ကြီးတွေအစည်းအဝေးကိုအင်ရှင်ဖြစ်တဲ့လက်ခံကျင်းပပေးခဲ့တာပါ။ဒေါန်ဆန်းစုကြည်ကတော့ဥရောပခီးစဉ်တစ်ခုကိုစီစဉ်ထားပြီးဖြစ်တယ်လို့ဒီအစည်းအဝေးကိုမတက်အောင်နိုင်မဲမြန်မာနိုင်ငံရဲ့မြို့သားလူကြုံရေးကြံပြီးဦးဆောင်ထွန်းတော်တက်ရောက်ခဲ့တာဖြစ်ပြီးဝန်ကြီးတလဆန်အတွက်ဒေါန်ဆန်းစုကြည်ကစာလွှာပေးပါခဲ့တာပါ။ဒေါန်ဆန်းစုကြည်ကပြီးခဲ့တဲ့သမ္မတအိုဘားမားဆုနဲ့နီးကပ်တဲ့ဆက်ဆံရေးရှိခဲ့တာဖြစ်ပြီးအိုဘားမားဆုကလက်ထက်မှာမြန်မာနိုင်ငံပေါ်ထားရှိတဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုပြန်ပြီးရုပ်သိမ်းခဲ့တာပါ။လက်ရှိအမေရိကန်သမ္မတထရမ့်အစိုးရလက်ထက်မှာလည်းအရင်သမ္မတလက်ထက်ကဆက်ဆံရေးတိုင်းဆက်လက်ထားရှိနေစေဖြစ်ပြီးအခုပထမဆုံးချိန်ဖြစ်တဲ့မြန်မာနဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးနှစ်ဦးဆက်သွယ်ပြောကြားတာဖြစ်ပါတယ်
။ထိုင်းမြန်မာနယ်စပ်ရေးရာကော်မတီရဲ့31ကြိမ်မြောက်ဆွေးနွေးပွဲကိုထိုင်းနိုင်ငံတောင်ပိုင်းဖူကက်ဒေသမှာရှိတဲ့ဒီအပန်းဖြေစခန်းတစ်ခုမှာမနေ့တုန်းကကျင်းပခဲ့ပြီးတော့နိုင်ငံခြားဆက်ဆံရေးပို့ပြီးတော့ခိုင်မာလာဖို့နဲ့ Neza Petanarigu Pishin Kisari, Sunni Gajare, so we are tending a top nation Trinzama, Popia Tabari. Agusuniba Matanya Manananga Puba Miro, Neza Tiny Ego, Yenonga Luessa Vido Los Anjabone. A to the bit, Nananga Tisanid Nejati that the Shama, Pripakari, Pubido, Pio La Ye, Timebaga Lulare Jow, Time Tamaro, Tama Tonye, GK, Tudia Bojoji, Vijik Sriban Chopka, Suniba Pima, Jogabari. Neza ye kisare de macabene, siwa ye, luru chama ye, muyasewa, tencho mu, lenene, lukong kumu, tencho ye, bien, a champa wara, tencho ye kisare male, tine nyama, nananga, puwang lo song, nemurigo, domian thawo yuavido, ulu suniva ma, tempage alu, tine, pojoji, vichika, piosugevale.
I asked the jury go talk and bamboo in the regard. Malaysian and Singapore Nangan Rigo 3, a she, Asha, Nanny Tinet, Tama, Popia Jajang, Asha Ditaga, Lara, the Rindima, Popia Bari, Taha Bigger, the Rimba Tema, S. Rajaratnam, Nangandaga, Yia, Jangani, Towit, Sazama, Jasmine Sinka, Dunta, Yita Girago, Lumu Moody, Media Riga, Dida Rima, Nanganjata, Taka, the Marigo. တိုက်ခိုက်လာဖို့အတွက်ဒါဟာအပိယရောင်းနေတဲ့လို့ကွက်ပြီးပဲပေါ်ပြခဲ့တာဖြစ်ပါတယ်။တိုက်ခိုက်နိုင်တဲ့ဒေသရင်းနိုင်ငံတွေထဲမှာအင်ဒိုနီးရှားဖိလစ်ပိုင်ထိုင်းတောင်ပိုင်မြန်မာနဲ့ဂျပန်နိုင်ငံတွေပါဝင်နေပါတယ်။လုံခြုံရေးဆိုင်ရာလေ့လာစမ်းစစ်သူတွေကလည်းအခုလိုဆိုရှယ်မီဒီယာတွေမှာပြန့်နှံ့နေမှုကနေအရှိလေပိုင်ဒေသကိုသွားပြီးတိုက်ခိုက်ရင်မလုံနိုင်ကြတဲ့တတိပုဂ္
from Washington, the voice of America, the VOA.
တော့ကြာနေမနေ့ခင်နောက်ဆုံးအသတင်းတွေကိုတော့ခင်မျိုးတင်တဲ့ကိုကျော်အောင်လင်းတို့ကတင်ပြသွားတော့ပါရှင် VOA ကနေအခုထုတ်လင်းပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ barmis.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်ထုတ်လင်းပေးသွားပါမယ်ညညတော်တိုင်းရင်းသားလူမျိုးများ Federal Council UNFC ထဲကနေလက်နက်ကိုင်တိုင်းရင်းသားတပ်ဖွဲ့တချို့နှုတ်ထွက်သွားတာကြောင့်မြန်မာနိုင်ငံရဲ့အပြည့်အညင်ကြရင်လုံငန်းစဉ်အောင်မြင်ဖို့ UNFC ရဲ့ရည်တည်ချက်တွေကိုပြန်လည်သုံးသပ်ဖို့လိုပြီးလို့ UNFC ကောင်ဆောင်ဟောင်းတူကပြောလိုက်ပါတယ်ဒီအကြောင်းကိုညံဝင်းအောင်ကစူးစီးတင်ပြထားပါတယ်ရှင
်ထိုင်းနိုင်ငံချင်းမိုင်မြို့မှာဇွန်လ22ရက်နေ့ကစတင်ကျင်းပတဲ့ UNFC ဒုတိယအကြိမ်ညီလာခံမှာမြောက်ပိုင်းလက်နက်ကိုင်အဖွဲ့ကြီးတစ်ခုဖြစ်တဲ့ KIO ကချင်တပ်ဖွဲ့နှုတ်ထွက်သွားသလို WNO ဝါအမျိုးသားအဖွဲ့ချုပ်လည်းနှုတ်ထွက်သွားကြတာပါဒီမတိုင်ခင်လွန်ခဲ့တဲ့နှစ်နှစ်2015ခုနှစ်ထဲမှာတအောင်းပလောင် TNL တပ်ဖွဲ့နဲ့ MMDA ကိုကန်တပ်ဖွဲ့တို့နှုတ်ထွက်ခဲ့ပြီဖြစ်ပါတယ် KNU ကရင်လက်နက်ကိုင်အဖွဲ့ဟာလည်း NCA မှာလက်မှတ်မထိုးခင်ကတည်းကသူတို့သဘောနဲ့သူတို့နှုတ်ထွက်ခဲ့ပါတယ် UNFC တွေကနေအခုလိုလက်နက်ကိုင်တိုင်းရင်းသားတပ်ဖွဲ့တွေတစားစားနှုတ်ထွက်သွားတာကြောင့်မြန်မာနိုင်ငံမှာအပြည့်ရဲ့ညဉ့်ဉန်းရေးလမ်းစဉ်အောင်မြင်ဖို့ဆိုရင်UNFC ထဲမှာကြံနေတဲ့အဖွဲ့တွေရဲ့ချင်းချင်းဆုံးဖြတ်မှုပေါ်မှာမူတည်လိမ့်မယ်လို့ UNFC ခေါင်းဆောင်ဟောင်းပို့အမျိုးသားလွတ်မြောက်ရေးတပ်ဦးရဲ့ခေါင်းဆောင်ဖြစ်တဲ့ဗိုလ်မှူးကြီးခွန်ဦးကာကပြောပါတယ
်အခုပူပူနင်းနင်းနောက်ဆုံးနှုတ်ထွက်တာကတော့ CIO နဲ့ဝါပေါ့ကွာတပ်ဖွဲ့လို့ဝါကမဖွဲ့ဘူးသူ UNFC ရဲ့ဒီဖွဲ့စည်းပုံကတော့ဖွဲ့ဝင်ကတုတ်ထွက်ခြင်းရယ်စာပို့တယ်ဆိုရင်ဒါနှုတ်ထွက်ပြီးတဲ့သဘောရှိပါလား UNFC ထဲမှာဆုံးဖြတ်ပေးရမှာနှစ်ဖွဲ့ပဲကြံတာပေါ့မွန်ပြည်ပြပါတီနဲ့ဒီ KMPP ပေါ့ဒီနှစ်ဖွဲ့ပေါ့မူတည်တာပေါ့ဒီနှစ်ဖွဲ့ကတိုင်းပြည်သားတွေလိုလားနဲ့ပုံသဏ္ဍာန်အဲငယ်ငယ်လုံငန်းပြန်လည်းရောက်နိုင်အောင်တော်တော့သူတို့ချင်းချင်းချင်းနဲ့လုပ်မယ်ဆန္ဒ
UNFC တပ်ပေါင်းစုတွေကနေလက်နက်ကန်အဖွဲ့တွေအခုလိုနှုတ်ထွက်သွားရတဲ့အကြောင်းရင်းကိုလည်းဗိုလ်မှူးခွန်အောက်ကကအခုလိုသုံးသပ်ပါတယ
်နှစ်နှစ်ပတ်ပတ်ဝန်းကျင်မှာ UNFC နေနဲ့ရှေ့မတိုးနိုင်နောက်လည်းမဆုံးနိုင်ပေါ့ဗျာဒီနေ့ဘွဲတွေကပြဿနာပါမရှိတဲ့အခါကျတော့မြောက်ပိုင်းအဖွဲ့အစည်းဘက်ကချင်းကတာပို့ပြီးတော့မြန်တယ်လို့ဖြစ်နေတာ။အဲကြောင့်မြောက်ပိုင်းအဖွဲ့အစည်းတွေချင်းကမှုနောက်တရုတ်ရဲ့တန်ဖိုးမှုကိုကြည့်ပြီးတော့နည်းနည်းအလားအလာပို့ကောင်းတဲ့ဘက်ကိုအခုကြောင်းကြတာလည်းဖြစ်နေတာ
။အဲ့တော့ဒီ UNFC ထဲမှာအခုထွက်သွားတဲ့အဖွဲ့တွေပြန်လည်ပေါင်းစည်းရေးအလားအလာကိုဘယ်လိုမြင်မိပါလဲ
။အာမရှိဘူးဗျ။ထွက်သွားတဲ့အဖွဲ့ကတော့ပြန်ပေါင်းသွားတာမလွယ်ဘူး။
ဟုတ်
ကဲ့ဒါပေမဲ့ပြန်ပေါင်းနိုင်တာတခုပဲရှိတာက NCA လက်မှတ်ထိုးပြီးလို့ရှိရင်တော့ငင်းချမ်းရေးလုပ်ငန်းစဉ်တွေမှာအတူတကွပြန်လုပ်နိုင်တဲ့အခြေအနေမျိုးတော့ရှိပါတယ
်လက်နက်ကင်တိုင်းသားတပ်တွေ UNFC တွေကအခုလိုနှုတ်ထွက်သွားတာကြောင့် UNFC တပ်ပေါင်းစုကိုအားနည်းသွားစီတယ်လို့ Federal အရေးလှိလာနေတဲ့ Germany အခြေစိုက်ဆိုင်းဝမ်ဆိုင်းကရှုမြင်ပါတယ်
ပြိုကွဲပြီလားဆိုလို့ရှိတော့ဥစ္စာပေါ့ Officially တော့မပြိုကွဲဘူး
အနေသားသလားဆိုတော့အနေသားလေဒီSSPPကြတော့UNFCA လက်တော်မှာထက်ဘူးဒါပေမဲ့ပန်ဆန်းအလိုင်းစ်နဲ့လက်တော်ဝင်နေတယ်တကယ်လို့SSPP ကစနေမယ်ဆိုလို့ရှိရင်UNFCA အဲ့လိုကြီးအာမနေသေးဘူးလို့ပြောလို့ရတယ်ဒါဆိုရင်ဘယ်အချိန်မှာဘယ်လိုအခြေအနေတွေအောက်မှာမြန်မာနိုင်ငံရဲ့ညီညာရေးလုပ်ငန်းစဉ်အောင်မြင်လာမှာပါလဲဘုံမူကြီးခွန်ဦးကကတော့အခုလိုမြင်ပါတယ်ဒီအချိန်ကတော့ပြောရခက်တယ်ဗျအချင်းချင်းက
ดูมาเราซื้อเสร็จได้กูเราจะเอามือชิวไอ้ปลาลามเนี่ยมาเพื่อที่บอกว่าจะเอาไม่ได้เป็นมาวะเนี่ยกูรู้จริงเนี่ยยังไงเส้นทางกูรู้จริงเนี่ยปีนี้เส้นทางระยะเนี่ยไล่เนี่ยมาตัวก็ขาดจ้าเนาะเส้นทางเนี่ยเนี่ยกว่าดูตอนแรกเนี่ยไปง่ายสิหลังจากมาหาบุรุษมาเปล่าเราเอ็นซีกูดูอัตโนมัติเปลี่ยนจังเลยพี่รอปลาลามเนี่ยสิพี่รอเอ็นซีปองเนี่ยเว้ย
สบวามเป็นผมอยู่ตลอดเลยนะจำมาแล้วจ้าเลยยูเอฟซีเอโอซูก็เลยติดลงไปจ้ะเอ็นซีหลังจากไปบ้านเมลูจะเป็นแม่ที่รู้อ๋ออีกรู้สึกว่าเราทำอะไรกันแต่เจ้าตาเดียวจำปงกับพี่เนาะมาทำสักคนเนี่ยมาเนาะอารมณ์ว่ามันมีชีวิตเนี่ยชีวิตตัวนั้นเนี่ยมีรอยยาลามันรู้ว่าจะมาอยู่ซาเลยยังไงเงี้ยมาแต่นั่นเลยเนี่ยการจับพวกนั้นสัตว์พวกนี้ชีวิตเอ็นซีเอบีเอสอาจจะกูเล่ามาทุเรศชีพวกนั้นสีดีรับว่า
ยูเอ็นเอฟซีอุตส่าห์เนี่ยพูดเลยเนี่ยยูดูเรื่องสิว่าแต่พูดอุตส่าห์เนี่ยมีเอาไปพูดดีกว่ารู้สู้อยากทำอะไรรู้เนี่ยยี่นั้นส่วนหนึ่งนี่จะพิบาร์เลยเนี่ยกูเนี่ยว่ามาเช่นอะคุณรู้วิวเอ็มมาไปเนี่ยคุณจะสั่งงานเนี่ยพี่มาน่าเสียดายอ่ะเมียนี่ก็สู้สิ่งเดียบชาวบ้านเลยวิวเอ็มเมริกันตั้งยังทุเรียนจะดีฮะทุเรียนก็ว่าสิกาละท่องกุยอาลิซันนักคู่ไฟฟ้าอีหลาดเตียนี่ก็เลยก็อเมริกันพิจารณาสูตรนี้ยอม
VOA မြန်မာပိုင်းရဲ့အမာခံပြည်သက်တူပါသူကမြန်မာပြည်မှာကလေးကVOA
ပြည်သက်ဖြစ်ခဲ့ရသူပါတဲ့ကျွန်မအလဲလမ်းကျောင်းကိုဘွာလာပြန်လာထောင်ပြတယ်အိမ်ကအဖေကလည်းနိုင်ငံရေးသတင်းတွေကိုရှင်းဝင်လာတယ်အထူးသဖြင့် BBC ပြီးတော့ရက်တင်တွေကိုရှင်းဝင်လာတယ်ကျွန်မတက္ကသိုလ်အရွယ်ပြီးလို့ရှင်ကျွန်မချင်းကုန်းမှာနေရဲ့အရွယ်မှာလည်းအဲ့ဒီချိန်မှာတော့ကျွန်မ Facebook ဆက်မျက်နှာရရနေပြီးတော့ဗီဒီယိုတွေကိုသတင်းချီရဲ့နားထောင်နေရှင်အထူးသဖြင့်ဗီဒီယိုရက်တင်နားထောင်အားလည်းခြိုက်တယ်အထူးသဖြင့်တိုင်းရင်းသားရဲ့အကြောင်း
ဒီလိုရှိရင်နိုင်ငံအနှံ့အနှံ့မှာဖြစ်နေတဲ့နိုင်ငံရေးတက်လာရေးအကြောင်းအဲဒီသင်ဝင်သားလို့ပါရှင်ဗီအိုအေကိုရွေးပြီးနားထောင်တာကဘာကြောင့်မှလဲသိပါစေအဲ့ဒါဆိုအစွမ်းတစ်ခုလို့ပြောရမလားမသိဘူးကျွန်မတခြားလူတွေဒီကိုနားကိုမထောင်ဖြစ်ဖို့ရှင်ဟုတ်မက်ဖြူဆိုးတယ်ပါနောက်တစ်ခုကတော့အမေရိကန်ပြည်ထောင်စုနောက်ဖက်ချမ်းကယ်လီဖိုးနီးယားပြည်နယ်ရောက်မြန်မာလူငယ်ကိုနေလင်းထက်ပါသူ
VOA BBC နားထောင်ကြတယ်ဘာဖြစ်လို့နားထောင်ကြလဲဆိုတော့ကဏ္ဍမျိုးစုံစုံတယ်ဗျာကျမ်းမာရေးပါတယ်ပညာရေးပါတယ်နိုင်ငံရေးပါတယ်အခုနိုင်ငံတကာရောဗျာကဏ္ဍတွေမှာတော့ကျွန်တော်ကြည့်ရတော့ပေါ့နော်မိုးလေဝသကဏ္ဍတွေပါစိတ်မပါဘူးလို့ပြောပြတည်ရအဲ့ဒါလေးနည်းနည်းတစ်ချက်လောက်ပေါ့နော် VOA ထူးခြားချက်ကတော့ဟောသတင်းပုံမြန်ပြီးတော့ဗျာသတင်းတစ်ခုကိုဗျာအဲ့လိုမျိုးချဲ့ကားပြီးစိတ်မရေးတတ်ပင်နဲ့တိတိကျကျပေါ့တို့ချုပ်ပြီးတော့ရေးနိုင်တယ်အဲ့ဒါကိုတော့ကျွန်တော်ထင်တယ
်ကိုနေလင်းထက်ပြောခဲ့တာပါဂျာမနီနိုင်ငံကိုလုံးမြို့ရောက်မက္ခင်မာဝင်းကတော့VOA ပြည်သက်ဖြစ်ခဲ့တာနှစ်ပေါင်း20လောက်ရှိပါပြီတဲ့
ကျမကဂျာမနီကိုစရောက်တော့1998ကရောက်ပြီးတော့အဲ့ထဲကပဲနားထောင်လဲဆိုပါတော့နော်ဘာကြောင့်နားထောင်လဲဆိုတော့ဗမာပြည်ရဲ့အခြေအနေတွေဖြစ်နေတာတွေကိုအမှန်ဆုံးနဲ့အမြန်ဆုံးသိချင်လို့နားထောင်တယ်ပေါ့လေသာလေကြရင်မနဲ့ကောညရောနားထောင်ပါတယ်အများဆုံးကတော့ဗီဒီယိုပေါ့နော်ကြည့်ပြပါတယ်
ဟုတ်ကဲ့ခင်ဗျဗီဒီယိုကြည့်တဲ့အခါမှာရောအားရချင်းနှမှုရှိရလားကျွန်တော်တို့ဘာတွေလုပ်ဖို့လိုတယ်လဲဆိုတာကြံပေးပါဦ
းဟိုအားလုံးတော့ဟိုပြည့်စုံတယ်လို့တော့မရှိဘူးပေါ့နော်တခါတလေကြရင်ဟိုသတင်းနဲ့အယုံနဲ့လွဲနေတာတွေတလောက်ကရှိပါတယ
်ဒီခါတော့ကနေဒါနိုင်ငံရောက် VOA ပြည်သက်တူရဲ့အမြင်ကိုကြားရမှာပါ ကနေဒါနိုင်ငံတိုရွန်တိုမြို့ရောက်ဦးအောင်တင်ကလည်းမြန်မာပြည်မှာကလေးက VOE မြန်မာပိုင်းကိုဆွဲဆွဲလန်းလန်းနဲ့နားဆင်ခဲ့တဲ့ပုံကူတူဖြစ်ပါတယ
် VOE ရောလူမန်းတီရရတော့နားထောင်လာတာရှင်လေးလုံးတို့ဘာလို့ကာလမှာ VOE ရော BBC ရောလူတို့ကိုမျက်စိပွင့်နားပွင့်ပြီးတယ်တခုတည်းသောမျှော်လင့်ချက်လို့ဖြစ်နေတာကျွန်တော်တို့အဲ့ဒီအချိန်ကာလဆိုရင်စောင့်နားထောင်နေရတယ်ဆိုတော့တရင်ကအသက်လို့ဖြစ်နေတော့တိုင်းပြည်မှာလည်းစစ်တပ်ကတရင်တွေအကုန်လုံးကပိတ်ဆို့ထားတဲ့က
မြန်မာလိုထုတ်လွှင့်တဲ့တခြားအတန်လွင့်ဌာနတွေနဲ့ကျွန်တော်တို့ VOE နဲ့ဘလို့ကွာခြားချက်တွေရှိတယ်ထင်ပါလဲခင်ဗျာ
ကွာခြားချက်ရပြောမယ်ဆိုရင်တော့ VOE ကအင်တာဗျူးလုပ်တာတွေကထူဖောက်ပြီးတော့သူတင်တိုင်းသားခေါင်းဆောင်တွေပါတွေနဲ့အင်တာဗျူးလုပ်တဲ့ပိုင်းတွေနောက်တစ်ခါဦးအောင်ခင်ရဲ့အခန်းကဏ္ဍတွေဆိုကြရရတော့ကျွန်တော်တို့တကယ်ကိုနှစ်ချိုက်ဆွဲလန်းနေတယ
်ကနေဒါနိုင်ငံရောက်ဦးအောင်တင်ပြောခဲ့တာပါအခုဆိုလို့ရှိရင် VOE American တန်ရဲ့ထုတ်လွှင့်ချက်တွေကိုမြန်မာပြည်သက်တွေပါဝင်ကဘာတဝမ်းကနားဆင်ကြည့်ရှုနေတဲ့ပိတ်သက်ပေါင်းသတင်းတစ်ပတ်ကို236တန်းကျော်ရှိနေပြီးတော့ကျွန်တော်တို့ VOE မြန်မာပိုင်းရဲ့ Facebook စာမျက်နှာတစ်ခုထဲမှာတင်အားပေးနေကြတဲ့ပိတ်သက်ပေါင်းက10တန်းနီးပါးရှိနေပါပြီခင်ဗျာ
VOE ရဲ့85နှစ်ပြည့်မှာပရိသတ်တို့ရဲ့အမြင်ကိုကုချောအောင်လွင်ကစူးစီးတင်ပြသွားတာပါရှင်အခုတော့ထိုင်းရောက်မြန်မာအလို့သမားတွေအဖမ်းခံရတဲ့အကြောင်းတင်ပြချင်ပါတယ်ထိုင်းနိုင်ငံတောင်ပိုင်းချွန်ဘူရီခရိုင်တွင်းမှာမြန်မာနိုင်ငံသားအများစုအလို့လုကိုင်းနေတဲ့လုပ်ငန်းခွင်တစ်ခုကိုအနာပိုင်တွေကဝင်ရောက်ဖမ်းဆီးရမှာမြန်မာနိုင်ငံသားအများစုပါတဲ့တရားမဝင်အလို့လုကိုင်းနေသူ300ကျော်ကိုထိုင်းအနာပိုင်တွေကဂျွန်လ22ရက်နေ့မှာဖမ်းဆီးသွားပါတယ်တဟာမကြခင်မှာအတီးပြုတ်ပြတ်ထန်းတော့မဲ့နိုင်ငံခြားအလို့သမားများဥပဒေအတိုင်းပုံမတင်းကျပ်စွာကင်တွယ်လာမဲ့အနေအထားဖြစ်နိုင်တယ်လို့လည်းလေလာသူတွေကဆိုပါတယ်အကြောင်းစုံကတော့ထိုင်းအခြေစိုက် VOA မြန်မာပိုင်းသတင်းထောက်မအေးအေးမကသတင်းပေးပို့ထားပါရရှင်
ထိုင်းနိုင်ငံချွန်ဘူရီခရိုင်အတွင်းမှာမြန်မာနိုင်ငံသားတွေယာနဲ့ချီပြီးအလုပ်လုပ်ကြနေတဲ့အလုပ်ဆိုင်တစ်ခုကိုဝင်ရောက်ဖမ်းဆီးနေတာပါဒါဟာတရားမဝင်နေထိုင်အလုပ်လုပ်ကြနေသူတွေများတဲ့အတွက်ယာစွင့်မှုတွေရှိနိုင်တယ်ဆိုပြီးဒေသခံတွေကသတင်းပေးရကနေအခုလိုမျိုးစစ်တပ်ရဲနဲ့အတူခရိုင်ဝင်မှာပါဝင်ပြီးစစ်စင်ရေးတစ်ခုလိုဖမ်းဆီးခဲ့တာဖြစ်တယ်လို့ထိုင်းနိုင်ငံတောင်ပိုင်းကအလုပ်သမားရေးလှုပ်ရှားဆောင်ရွက်နေသူကိုခိုင်အတကပြောပါတယ
်ဒီပမာဏကြီးကဟိုတိုင်းတွေတိုင်းဟိုတိုင်းတို့ဝင်စိတ်တာဆိုပြီးတော့သူတို့အဲ့လိုမျိုးရှင်းလင်းရှင်းပြတာလေလက်မချိတဲ့သူကလေဟိုလုံးနေရမတူနောက်ပြီးဟိုမှာဘက်ဟိုမရှိတဲ့လူတွေတော့သမကံမရှိတဲ့လူတွေများတယ်ဆိုပြီးတော့ကြည့်ရတယ်လူကသူခမ်းမချေသူ300လောက်လို့ပြောထားတယ်မှာကမ္ဘောဒီးယားရေပမာရေထုတ်ဆန်းတာတခုကတော့ဒီခရိုင်ဝမ်ဖောဝါပေါ့နော်ကိုယ်တိုင်ချစ်မှုပါဝင်ဘူးဖက်ဘူးဖက်နေနေမှာပါတယ်ဆိုပြီးတော့သူက
ဘရစ်တပ်တို့ကဟိုဟာလူဆွေးလေးလေးပါတယ်ဆိုပြီးတော့ပြောထားတယ်
စစ်စင်ရေးတရအနေနဲ့အခုလိုဖမ်းဆီးလာတာဖြစ်တဲ့အတွက်မြန်မာရွှေပြောင်းလူသမားတွေနေရပြန်ခိုင်းတာတွေနဲ့တရားရုံးတင်ဖြစ်ထန်ပြီးတာဒဏ်ငွေဆောင်ခိုင်းတာတွေနှစ်ရက်စလုံးကိုပါလုံလာနိုင်ကြောင်းကိုလည်းဆက်ပြောပြပါရစေ
။တရတလောက်ဟိုပြန်ပို့နိုင်တဲ့ဟိုအနေအထားရှိရမှာဘာလို့ဆိုသူတို့ဌာနပေါင်းစုံကဖမ်းနေဆိုတော့ပြန်ပို့တဲ့ဟာများတယ်သူတို့တရားဥပဒေလုံထုံးောင်းနေတဲ့အချိန်သူတို့ပြန်ပို့တာများတယ်။တို့ဥမာတမန်ဒီလိုနေနေရှင်ရေးစခန်းတစ်ခုတွေဖမ်းတာဆိုတော့သူတို့ဟာနဲ့သူတို့နေအဲ့ဒါကလည်းနည်းနည်းဖြစ်နေတာလေအဲ့လိုရှိသူကဆင်တည်သွားတာပေါ့လေဦးကလူကြီးကြီးတွေပါနေဆိုတော့ဒါလောက်ကဥပဒေနဲ့သူတို့တော့ကမဥပဒေနဲ့သူတို့ဆက်စစ်တော့အရေးကြီးသွားမလို့ထင်တယ
်အလုတ်ဆိုင်ဝင်းထဲမှာနိုင်ငံသားအလုတ်သမားတွေအလွန်များပြားလာပြီးမှုကင်းနေဖြစ်လာမှာကိုစိုးရိမ်နေတဲ့ထိုင်းပြည်သူတွေကလာရောက်စစ်ဆေးပေးဖို့တောင်းဆိုလာတာကြောင့်ဝင်းရောက်ရှာဖွေစစ်ဆေးမှုတွေလုပ်ခဲ့တာဖြစ်တယ်လို့လည်းထိုင်းရနာပိုင်းတွေကိုကိုးကားပြီးထိုင်းသတင်းတွေမှာရေးသားဖော်ပြနေပါတယ်အလုတ်သမားအဆောင်တစ်ခုမှာနေထိုင်နေကြတဲ့အမျိုးသမီး245ယောက်နဲ့အမျိုးသား125ယောက်ကိုဖမ်းဆီးလိုက်တဲ့အထက်မှာမြန်မာနိုင်ငံသားအများစုနဲ့ကမ္ဘောဒီးယားနိုင်ငံသားတွေလည်းပါဝင်ပါတယ်မြန်မာနိုင်ငံသားအများစုဟာနေထိုင်ခွင့်ပန်းရောင်ကတ်တာရှိပြီးတပ်ပေကန်အထောက်အထားမရှိသူတွေနဲ့နေမြေမကျော်ရစီကံချက်တွေကိုချိုးပေါက်ပြီးလာရောက်လုပ်ကိုင်နေကြသူများဖြစ်တယ်လို့လည်းသိရပါတယ်ထိုင်းနိုင်ငံတွင်မှာရှိတဲ့နိုင်ငံသားအလို့သမားတွေနဲ့ပတ်သက်လို့မကြသေးခင်ရက်ကပဲထိုင်းနိုင်ငံတောင်ပိုင်းမှာဒုတိယခရိုင်ဝင်ဦးစီးပြီးဆွေးနွေးပွဲလုပ်ခဲ့ရမှာတော့မကြခင်ဂျွန်လအကုံမှာအတီးပြပြချမ်းတော့မဲ့နိုင်ငံသားအလို့သမားတွေနဲ့ပတ်သက်တဲ့ဥပဒေတွေအကြောင်းကိုရှင်းလင်းဆွေးနွေးခဲ့တာပါဒီဆွေးနွေးပွဲကိုမြန်မာတန်ရုံးကအလို့သမားတန်ရာရှိနဲ့ကိုယ်စားလှယ်ဖွဲ့လည်းတက်ရောက်ခဲ့ပါတယ်ဒီဥပဒေပြဋ္ဌာန်းပြီးလို့အသက်ဝင်ပြီဆိုရင်တော့နိုင်ငံသားတွေကိုအလို့စီခိုင်းတဲ့အလို့ရှင်တွေအင်းငါတဲ့အင်ရှင်တွေကိုလည်းတင်းကျပ်မှုတွေပုံမဖြစ်လာနိုင်ပါရဲ့။လူသမားတွေကိုလည်းဥပဒေတိုင်းတင်းကျပ်စွာအရေးယူသွားမှာဖြစ်ပြီးဥပဒေထုတ်ပြန်ပြီး၃လအတွင်းမှာတော့ပညာပေးအနေနဲ့လှုပ်ဆောင်သွားမှာဖြစ်ပြီးနောက်ပိုင်းမှာတော့ဥပဒေတိုင်းအရေးယူသွားမှာဖြစ်တယ်လို့လည်းထိုင်းရနာပိုင်တွေကပြောဆိုခဲ့ပါရဲ့ရှင်။
ထိုင်းနိုင်ငံတွင်ကလုပ်ငန်းခွင်တစ်ခုကိုဝင်ဖန်လို့မြန်မာအလုပ်သမားတချို့အဖမ်းခံရတဲ့အကြောင်းမှအေးအေးမားကတင်ပြသွားတာပါ။ VOA မြန်မာပိုင်းကနေတောက်ကြနေမနိုင်ခင်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့ကုလသမဂ္ဂရဲ့2019ခုနှစ်မွေးဆေးဝါးအစီအင်ခါစားထုတ်ပြန်လိုက်တဲ့သတင်းဖတ်ဆက်ရအောင်ပါ။2015ခုနှစ်မှာကမ္ဘာပေါ်ကလူသန်းပေါင်း250လောက်မွေးဆေးဝါးတုံးဆွဲခဲ့ကြသလိုတိထဲကလူပေါင်း29သန်းခွဲလောက်မှာမွေးဆေးဆွဲမှုအပါအဝင်ဆေးနဲ့ဆက်ဆံနေတဲ့ပြဿနာတွေခံစားခဲ့ကြရတယ်လို့ကုလသမဂ္ဂကဂျွန်လ22ရက်နေ့မှာအစီရင်ခံစာထုတ်ပြန်လိုက်ပါတယ် UNODC လို့ခေါ်တဲ့ကုလသမဂ္ဂအရာစုဘုတ်မှုနဲ့မွေးဆေးဝါးနှိမ့်နှင်းရေးအဖွဲ့တရှိရာဂျနီဗာမြို့ကနေ2019ခုနှစ်ကမ္ဘာမွေးဆေးဝါးဆိုင်ရာအစီရင်ခံစာထုတ်ပြန်လိုက်တဲ့အကြောင်း VOA သတင်းထောက် Lisa Slane ပြပို့ထားတဲ့သတင်းကိုအခြေခံပြီးတော့ဆက်လက်တင်ပြထားပါတယ်ရှင်ဆေးဝါးနဲ့ဆက်ဆံနေတဲ့ကျန်းမာရေးပြဿနာ90ရာခိုင်နှုန်းကိုလေ့လာရမှာဘိန်းဖြူအပါအဝင်မော်ဖိန်းလိုမွေးရည်စေတတ်တဲ့ opioid လိုအခိုက်အခဲပျောက်စီအမျိုးအစားတွေဟာဆိုးပြစ်အများဆုံးဆေးတွေဖြစ်တယ်လို့ကုလသမဂ္ဂရဲ့အစီရင်ခံစာမှာဖော်ပြပါတယ်။ဆေးနဲ့ဆက်ဆက်ပြီးအချိန်မတိုင်ခင်အသေဆုံးရတဲ့အများဆုံးအကြောင်းရင်းဟာဘိန်းအခြေခံထုတ်လုပ်တဲ့ opioid ဆေးတွေကြောင့်ဖြစ်ပါတယ်။ကမ္ဘာတဝန်းအကျော်ထဲမွေးရည်ဆေးထိုးသွင်းသူ12တန်းထဲကတိတရမ6တန်းမှာခုခံအားကျဆင်းမှုကုသရောဂါ HIV ပိုးရှိနေတာကိုကုလသမဂ္ဂကတွေ့ရှိခဲ့ပါတယ်။ဒီထဲကလူပေါင်း6တန်းဝန်းကျင်ဟာလည်းအသေးအောင်အတဝါစီပိုးရှိသားသူတွေဖြစ်ပါတယ်။ဒီလိုကျန်းမာရေးဆိုင်ရာပြဿနာတွေဖြစ်စီနှိမ့်ဆက်နေပေမဲ့လူ6ဦးမှတဦးလောက်သာမွေးရည်ဆေးနဲ့ဆက်ဆက်နေတဲ့ကုသရေးအစီအစဉ်ရဲ့ကူညီမှုကိုရယူကြတာကိုလည်းကုလသမဂ္ဂကတွေ့ရှိခဲ့ပါတယ်။မွေးရည်ဆေးပြဿနာကိုကင်တွဲဖြေရှင်းရမှာဆေးသုံးသူတွေကိုထောင်ထဲပို့ခြင်းအပြင်သာဖြေရှင်းမှုပို့ပြီးလိုလားကြတယ်လို့ UNODC လက်ထောက်ညွှန်ကြားရေးမှူး Eldolale Demos ကပြောပါတယ်။ဒီလိုလုပ်ချင်းအဖြစ်ကူးစက်ရောဂါပေါင်းစုံနဲ့ပိုးပြီးတော့ထိတွေ့ဖို့ဖြစ်လာစေတယ်လို့သူကခုလိုပြောပါတယ်
။ The standard of care which is provided to those who are incarcerated should be equivalent to the care received by those outside.
ကျန်းမာရေးသူတွေကိုပေးတဲ့ပုံမှန်ကျန်းမာရေးစောင့်ရှောက်မှုတွေဟာထောင်ပြင်ပကလူတွေနဲ့တန်းတူဖြစ်တင်ပါတယ်။ထောင်နဲ့ထောင်ပြင်ပကလူတွေကိုပါတင့်တင့်လျှောက်ပတ်တဲ့စောင့်ရှောက်မှုတွေဆက်ပေးတင်ပါတယ်။အရေးကြီးဆုံးကတော့ထောင်ကျနေတဲ့ဆေးသမားတွေကိုကျန်းမာရေးစောင့်ရှောက်မှုပေးခြင်းအဖြစ်ထောင်တွင်းမှာသာမကနောက်ဆုံးမှာပိုမိုကျေပြန့်တဲ့လူမှုအတိုင်းဝိုင်းတွင်ကူးစက်ရောဂါပြန့်ပွားမှုနဲ့ဒီဝန်ထုပ်ဝန်ပိုးတွေကိုထိထိရရောက်ရှော့ချနိုင်ပါလိမ့်မယ
်။စိတ်ကြွဆေးပြားတုံးဆဲမှုပြဿနာကိုလည်းကမ္ဘာတဝန်းအကြီးကျယ်ရင်ဆိုင်ခံစားနေရတာကိုကုလရဲ့အစီခံစာမှာဖော်ပြပါရယ်။အထက်ကအဖြစ်အာဖဂနစ္စတန်နိုင်ငံမှာဘိန်းစိုက်ပျိုးမှုတိုးလာတာကြောင့်2016ခုနှစ်အတွင်းကမ္ဘာဘိန်းထုတ်လုပ်မှုဟာလည်း3ပုံတစ်ပုံအထိတိုးမြင့်လာတာပါ။မြောက်အမေရိကနဲ့ဥရောပမှာကိုကိန်း30သူတွေမြတ်ပြလာတာဟာလဲကိုကိန်းဈေးကွက်ပိုပြီးတော့ကျယ်ပြန့်လာစေတယ်လို့အစိုးရခန်းစားကဆိုထားပါတယ်။ဒါအပြင်စနစ်တကျအုပ်စုဖွဲ့ရာဇဝတ်မှုကျူးလွန်သူတွေဟာလဲဒေါ်လာဘီလျံပေါင်းများစွာတန်ဖိုးရှိတဲ့မွေးရည်ဆေးကုန်သွယ်မှုကနေအကျိုးအမြတ်တွေရရှိနေကြတယ်လို့ဒီငွေကြေးရ9ပုံတစ်ပုံကနေ3ပုံတစ်ပုံဟာတရားမဝင်မွေးရည်ဆေးရောင်းချမှုကနေရရှိထားတာဖြစ်တယ်လို့ကုလသမဂ္ဂရဲ့အစိုးရခန်းစားကဆိုထားပါတယ်။မြန်မာကိုယ်စားလှယ်ဖက်ကလည်းမြန်မာအစိုးရရဲ့ဆောင်ရွက်ချက်တွေမွေးရည်ဆေးဝါးနဲ့ဆက်စပ်နေတဲ့ကိစ္စရပ်တွေကိုအခုလိုပြောကြပါရစ
ေ။ It's also related to issues of corruption, trafficking, money laundering and generally transnational organized crimes are associated.
ဒီပြဿနာတွေဟာအဂတိလိုက်စားမှု၊ပေါင်ခိုရောင်းဝယ်မှု၊ငွေကြေးခဝါချမှု၊ရာဇဝတ်မှုတွေနဲ့ဆက်စပ်ပတ်သက်နေပြီးတော့ဒီပြဿနာကိုတိုက်ဖျက်ဖို့အိန္ဒိယဒေသတွင်းနိုင်ငံတွေနဲ့ပူးပေါင်းပြီးကမ္ဘာတဝန်းမွေးရည်ဆေးဝါးဝယ်လိုအားရောင်းလိုအားတွေကိုလျှော့ချဖို့လိုအပ်ပါတယ်။နောက်ပြီးတော့ဆင်းရဲနွမ်းပါမှုလျှော့ချပြီးတော့စီးပွားရေးဖွံ့ဖြိုးတိုးတက်ဖို့ရည်မှန်းချက်ထားဆောင်ရွက်ရပါလိမ့်မယ်။လူမှုဘဝရည်တည်ရေးအတွက်ဆင်လာတိုင်းဘိန်းဆိုင်ပြုလာတဲ့တောင်သူတွေကိုဘဝရည်တည်ရေးအသစ်ဖန်တီးပေးနိုင်ဖို့လည်းလိုအပ်ပါတယ်။တခါပြည်တွင်းစီးလုံးညီညွတ်ရဖို့တက်ပြီးတော့အရေးကြီးတဲ့အကြောင်းနဲ့ပြည်တွင်းနိုင်ငံရေးကဏ္ဍမှာအမျိုးသားပြန်လည်တည်မြဲရေးနဲ့ညီညာရေးကိုထိတ်တန့်ဦးစားပေးဖြစ်လောက်ကိုင်းနေတဲ့မြန်မာပြည်မှာမွေးဆေးဝါးတိုက်ဖျက်ရေး15နှစ်စီမံကိန်းကိုလည်းတိုးမြင့်ထားပါတယ်။
အဲ့ဒီနောက်မြန်မာကိုယ်စားလှယ်ဟာ UNODC ရဲ့အစီရင်ခံစာကြောင့်မွေးရည်ဆေးတိုက်ဖျက်ရေးအတွက်သတင်းအချက်အလက်မှန်တွေကိုသိရတဲ့အကြောင်းမွေးရည်ဆေးဝါးစိုက်ပျိုးတုံးဆွဲမှုတိုးလာနိုင်တဲ့အခြေအနေသဘောတဘာဝကိုနားလည်တဲ့အတွက်ကျေးဇူးတင်ကြောင်းနဲ့မြန်မာအစိုးရအနေနဲ့မွေးရည်ဆေးဝါးတိုက်ဖျက်ရေးအတွက်ဆက်လက်ပူးပေါင်းဆောင်ရွက်သွားမယ်လို့ပြောဆိုသွားပါတယ်ရှင်။မြန်မာပိုင်းကနေတောက်ကြနေမနေ့ကအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေဆက်လက်ထုတ်လွှင့်နေပါတယ်ရှင
် VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40လို့မှနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန် နေ့လယ်7နာရီကနေညနေခင်း7နာရီအထိအချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်းမှာတော်တာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့တောက်ကြနေမနက်ခင်းအစီအစဉ်တွေကို line to meter 16 19နဲ့41တို့ကနေတက်ထုတ်လွှင့်ပေးနေပါတယ်ဒီကနေ့မနက်ဒုတိယပိုင်းအစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အင်္ဂလိပ်စာသင်ခန်းစာ၊ကျန်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလွှာတွေကိုနားဆင်ကြမှာပါ။ဒီကနေ့ကျန်းမာရေးအစီအစဉ်မှာကြားဖို့ရှိတာကတော့အ
ဆုံးအပတ်စဉ်အနောက်ဆိုင်ရာယောဂတွေဖြစ်များလား။နာရီအဆုံးယောဂတွေဖြစ်နေ။ဆုံးပွားနမူညာယောဂတွေဖြစ်နေ။နောက်အဆုံးကင်ဆာဖြစ်နေ။အဆုံးဒီယောဂကုသဖို့တွေဖြစ
်နေ။ဆေးလိပ်30မိနစ်နဲ့ပတ်သက်ပြီးတော့အထွေထွေဆေးကုသားမှုတမတော်ကြီးဒေါက်တာမင်းစိုးဦးနဲ့မင်းမြန်ခန်းကိုကျန်းမာရေးကဏ္ဍမှာကြားကြဖို့ရှိပါတယ်။အခုရင်ဆုံးတော့ American Idiom အင်္ဂလိပ်စာအသုံးအနှုန်းကိုထုတ်လွှင့်ပေးပါမယ်။ဒီတစ်ပတ်မှာတော့ The Last Straw ဆိုတဲ့ Idiom အသုံးကိုကြားကြမှာပါ။ George Crow နဲ့အတူသောလလတန်ကစီစဉ်တင်ဆက်ထားပါတယ်ရှင
်။ဒီနေ့မြင့်တဲ့တင်ပြပေးမယ့် Idiom အသုံးကတော့
The Last Straw.
ဖြစ်ပါတယ်။စာလုံးပေါင်းက THE the LAST the last ကနောက်ဆုံး STRAW straw ကကောက်ယူဆိုတော့စကွိုက်ခွင့်ရဲ့တိုက်ရိုက်ဒီပေကတော့နောက်ဆုံးကောက်ယူအမြင်ပေါ့။ဒီသုံးဆင်းသက်လာတာကတော့
the straw that broke the camel's back
ဆိုတဲ့ဆိုရိုးစကားကလို့ဆိုပါတယ်။ဒီဆိုရိုးမှာ CAMELCamel ဆိုတဲ့အရှိလေပိုင်းပူပြင်းတဲ့ခန္ဓာရဒေသတွေမှာခီးသွားမှုပစ္စည်းတွေမှုအသုံးပြုတဲ့ကလအုပ်တွေအနေနဲ့ကောက်ရိုးတေရမှာကောက်ရိုးတပင်ထပ်ပြီးတည်ခိုင်းလို့အဲ့ဒီတပင်ကြောင့်ခါယိုးကျိုးရတယ်ဆိုပြီးတော့တင်စားပြောထားတဲ့အဆိုဖြစ်ပါတယ်တကယ်ဆိုကောက်ရိုးအစီတွေတင်ထားတဲ့ကလအုပ်အနေနဲ့ကောက်ရိုးတပင်ထပ်တယ်လို့ခါယိုးကျိုးရလောက်အောင်တော့အဖြစ်မျိုးမရောက်နိုင်ပေမဲ့လို့လေနေ့စဉ်လူတွေရဲ့ဘဝမှာတော့ဒီခံရတာတွေများလွန်းလို့ဘာမဟုတ်တဲ့အကြောင်းအရာလေးတစ်ခုကြောင့်ဒေါသဦးပောက်ကွဲစီတာမျိုးမိပြက်စီတာမျိုးကိုဆုလို့ပါလေ။ဒါကြောင့် The Last Straw ဆိုတဲ့စကားရဲ့တွယ်ဝိုက် idiom အဓိပ္ပာယ်ကတော့ခံရပါများတော့ဘာမဟုတ်တဲ့အကြောင်းအရာလေးကြောင့်ပဲဖြစ်ဖြစ်လူတဦးကိုပောက်ကွဲစီတာ၊ရံဖြစ်စီတာ၊ဒေါသထွက်စီတာ၊မိပြက်စီတာ၊စိတ်ကုံစီတာမျိုးကိုဆုလို့တာဖြစ်ပါလေ။ဒီသုံးနဲ့ပတ်သက်လို့ကြော်ရှုပေးတဲ့ဥပမာကတော့
It's the last straw for me to see my brother spend money on a brand new car. He hasn't given me back the money he borrowed from me.
ကျွန်တော်ညီကကားတကြီးဝယ်စီတာတွေ့တော့ကျွန်တော်ဒေါသအိုးပောက်ကွဲတော့တာပါပဲ။သူကကျွန်တော်စီကချေးထားတဲ့ငွေတောင်ပြန်မပေးသေးဘူးလေလို့အတိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်။
It's the last straw for me to see my brother spend money on a brand new car. He hasn't given me back the money he borrowed from me.
ခံရပါများတော့ဘာမဟုတ်တဲ့အကြောင်းအရာလေးကြောင့်ပဲဖြစ်ဖြစ်လူတူအူကိုပောက်ကွဲစီတာ၊ရံဖြစ်စီတာ၊ဒေါသထွက်စီတာ၊မိပြက်စီတာ၊စိတ်ကုံစီတာမျိုးကို idiom အသုံးရဘယ်လိုပြောမလဲ?
The last straw.
သူပြောလို့ရပါလေ?အဲ့ဒါကတော့ဒီနေ့မနေ့တည်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
် American idiom အသုံးအင်္ဂလိပ်စာသင်ခန်းစာကိုကြားခဲ့ကြရပါရှင်အခုတော့သတင်းပတ်စင်ကဏ္ဍတစ်ခုဖြစ်တဲ့ကျန်းမာရေးကဏ္ဍကိုထုတ်လွှင့်ပေးပါမယ်ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာဆစ်လိတ်တောက်မှုမြန်မာလာတာနဲ့ကာကွယ်ရေးအကြောင်းတင်ပြထားပါတယ်မြန်မာနိုင်ငံမှာနောက်ဆုံးစစ်တမ်းတွေအရအမျိုးသားရောအမျိုးသမီးပါဆစ်လိတ်တောက်သုံးမှုမြန်မာလာနေတာကိုအမြန်ဆုံးရှော့ချတင်တယ်လို့ကျန်းမာရေးပညာရှင်တွေကသတိပေးနေပါတယ်။ကမ္ဘာမှာဆစ်လိတ်ကြောင့်နှစ်စဉ်လူပေါင်းတန်းနဲ့ချီတေဆုံးနေရတာမို့ဒီဆစ်လိတ်ဆွဲတာရှော့ချနိုင်ဖို့ဘာတွေအထူးကလှုံ့ဆော်တင်ပါသလဲ။ဒီအကြောင်းအထွေထွေဆေးကုသမှုတမတော်ကြီးဒေါက်တာမင်းစိုးဦးကိုကိုဝင်းမင်းကမင်းမြန်တင်ပြထားပါရဲ့ရှင်။
ဒ
ကဲ့သမားတော်ကြီးကတာမေဆေခင်ဗျာဒီဆက်လက်တောက်တော်မှုကြောင့်ပေါ့နော်သဘာဝမှာတစ်နှစ်ကိုဒီယူတန်းနဲ့ရှိပြီးတော့ဒီဆုံးနေရတယ်လို့သုတေသနစက်တန်တွေမှာတွေ့ရှိထားပါတယ်ဆရာတစ်ချိန်တည်းမှာပဲမြန်မာနိုင်ငံမှာလည်းဒီစက်တန်လိတာတွေ့ရှိမှုတွေကအမျိုးသား50ရာခိုင်နှုန်းနီးပါးနဲ့အမျိုးသမီး100ရာခိုင်နှုန်းနီးပါးကဆက်လက်တောက်တုံးနေတာကိုတွေ့ရပါတယ်ဆရာအဲ့ခါကျတော့ဒီဆက်လက်တောက်တုံးမှုရှော့ချနိုင်အောင်ပေါ့နော်ဒီတစ်ခေါက်ဆင်းနေမှာဖြစ်တဲ့အတွက်ဒီဆက်လက်ဆွေးရခြင်းကြောင့်အဓိကဘာကြောင့်ဖြစ်ရလဲဆရာ
ဆက်လက်ဆွေးလမ်းတာအဓိကကဆက်လက်မှာပေါင်းနေတဲ့နီကိုတင်းဓာတ်ကြောင့်ဖြစ်တာအဲ့နီကိုတင်းဓာတ်ကကိုယ်ခန္ဓာထဲကိုရောက်ရှိပါတဲ့အခါကျရင်ပုံတော့ကိုကြည့်နေနန်းဆန်းစီတဲ့အာနိသင်စွာရှိတာဒီတဲ့အခါကျတော့စိတ်ကိုပို့ပြီးတော့မြေအောင်မြေတော့ကကိုရောကြအောင်အချင်းစိတ်ကိုပြေးကြအောင်အလုပ်ကိုအရင်စစ်ဆေးမှုကြအောင်အဲ့ဒီမျိုးဆန္ဒတင်ပြည့်တဲ့ကြောင့်မလို့ဒီကိုတင်းကိုဆွဲလန်းကြတာဖြစ်တာ
ဟုတ်ကဲ့ဆရာအခုလူကြီးဆွဲလန်းစေနိုင်တဲ့စိတ်လေးနဲ့ပတ်သက်ပြီးတော့ဆရာနော်ဒီတုံးဆက်မှုများတဲ့နေထောင်ရှိတဲ့ခါမှာဒီလူငယ်တွေဆက်ကြောတက်ရွေတွေဒီကျောင်းကျောင်းသားတွေဖြစ်နေတာတွေ့ရပါတယ်ဆရာအဲ့ဒီခါကျတော့သူတို့ကိုအဓိကထားပြီးတော့ဒီကာဝယ်ဖို့အတွက်ဆိုလို့ရှိရင်ဘယ်လိုအချက်တွေအဓိကထားပြီးလုပ်တင်လဲဆရာ
ဒီပြည်ထနာဒီကပြည်ပတ်တည်ပြီးတော့တောက်တုံးနေဒီတွေအားဆိုဆက်ကြောတက်ရွေဒီတွေကြီးအကြံပေးရမယ်အဲ့ဒီဒီဆွေးနေမြင်များစွာလည်းပဲဆက်ကြောတက်ရွေဘဝကနေဆက်ပြီးဆင်းတောက်ကြည့်ရနေပြီးတော့ဆွေးကောင်းကြတာကိုသိရှိရအဲ့ဒီစိတ်တော်တော်မှုကိုစောစောလို့ဆိုရင်စိတ်တော်တော်မှုအားလုံးဖြစ်တဲ့ဒီနေ့တွေ့ကိုအဓိကမှတ်ထားပြီးတော့စိတ်တော်တော်ကြီးရဲ့စမ်းမရေးအပါအဝင်ဒီနေ့စီပွားရေးစိုးစိုးတွေကိုသင်ယူပေးမယ်ပြီးတော့ဒီစက်ကြတဲ့တွေစိတ်တော့တဲ့အကြောင်းအရာတွေကိုဖိတ်ကြားပြီးတော့စိတ်ကျင်းစင်တဲ့အဝင်ကျင်းခွင့်ပြုတဲ့လို့ဆိုပြီးတော့စိတ်တော့သူကိုစောစောနိုင်မယ်လို့သင်ပြီးပါ
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီစက်ကြတဲ့တွေကိုဆက်လက်တောက်တမှုလျှော့ချမယ်အောင်ဒီဆက်လက်ကျင်းစင်နေရတယ်ကိုဘယ်နေရာတွေအဓိကသတ်မှတ်ကောင်းမလဲဆက
်အဓိကတော့စာတင်တောင်းနေပေါ့ဒီစာတင်တောင်းပေါ့ဝင်တင်နေအင်းမဆိုလို့ရှိရင်ဒီစိတ်ရောင်းနေပြီမရှိအောင်ကန့်သတ်ထားရမယ်ဒီနေ့ဆက်ကျတော့ဒီတောင်းပရဝင်တင်နေကိုစိတ်ရူဆောင်လာခြင်းမရှိအောင်ကျင့်နေဖြစ်နေရမယ်အများကြီးကျောင်းကြီးမှာခိုးတောက်ကြတဲ့နေရာတွေကဒီနေရာလေးကျင်းကြီးနေနေရာတွေမှာတောက်ကြတယ်အိမ်မှာဒီလိုဆိုတော့ကျင်းကျင်းစိတ်လေးကိုအလေးလိုက်ရောင်းနိုင်လို့ရှိတယ်။နောက်ပြီးတော့သွားလာလှုပ်ရှားနေတဲ့ public area တွေပေါ့လူများတိုးဆွဲတဲ့နေရာတွေကိုစိတ်လေးကျင်းစင်နေနေပြီးသတ်မှတ်ပြီးတော့ပြည်သက်ကသတ်မှတ်နိုင်နေစိတ်လေးစိတ်လေးပေါ်တော့နေလူတွေကြောက်နေလူသတ်မှတ
်ဟုတ်ကဲ့ဆရာအဓိကတော့ဒီလူများကနေသွားလာတဲ့ဒီပန်းချံလူဒီလမ်းမပေါ်နေထားနေလဲပါတော့ဆရာနော်
ပါရမီအရင်မြင်ရသားပေါ်ရင်ပန်းချံဒီသာကိတ်ဒီသာကိတ်ဒီတင်မိုးစိတ်ဒီတော့တပည့်ရင်ဆိုင်ဒီပတ်တော့ဆိုင်ဒီအဲ့မှာဆိုလို့ရှိရင်စိတ်ကျင်းစင်နေနေနေတတ်မှတ်နေဆိုရင်တော့စိတ်တော့သူနေဒီလက်တတ်နေမှာတော့အဲ့ဒီတော့ဘုံသမီးထားတဲ့ပေါင်းကြီးကိုဆော့ချာဒီမှာမိမိရဲ့ပေါင်းကြီးအတိုင်းကိုစိတ်တော့ဆိုလို့ရှိရင်တော့တောက်ဖြစ်ပါမယ်ကိုယ့်ရဲ့မိဘအဖေအမေတွေတောက်လို့ရှိရင်ဟိုကလည်းတောက်ဖြစ်ပါမယ်စိတ်လေးကုမ္ပဏီကျန်တဲ့အားကောင်းတယ်စိတ်လေးကုမ္ပဏီကျန်တဲ့အားကိုဆော့ချပေးရမယ်ပြီးတော့ကိုယ်တဏ္ဍာနာသာဒီကစနစ်တောင်းနေစနစ်တောက်ကြတာအကြောင်းသူကြီးဆယ်လီဘရီတီတွေပေါ့ဒီစင်မြန်မာမျိုးမျိုးကြီးစနစ်တောက်တဲ့အခန်းကြီးစိတ်ခန်းကြီးကိုကြားရသလိုရှင်အားကြရစနစ်တောင်းတယ်အကြောင်းဒီစနစ်တောက်တဲ့အခန်းကြီးကိုစင်စာလုပ်တဲ့သူကြီးများကိုစူးစမ်းတဲ့ကိစ္စတွေစစ်တော့တဲ့တရားသလိုရှင်စနစ်စတောက်ပြီးဆိုတော့ဆွဲပါဖို့ကျွန်တော်ပြောပြလို့များ
ဟုတ်ကဲ့ဆရာဒီကဘာမှာထိရှိရတဲ့ရတစ်နှစ်ကိုပေါ့နော်ဒီစနစ်တောက်ဆုံးမှုကြောင့်ဆယ်တူသမောခုနသမောတည်ဆုံနေရတာဖြစ်တဲ့အတွက်ဘလူးယောဂါတွေကြောင့်အခုလိုဒီဆိတ်လိုက်ကြောင့်ပေါ့နော်တရားလည်းဆိုင
်ဆိတ်လိုက်တော့မယ်ဆိုရင်အဓိကသိခဲ့တာကတော့အဆုံးနဲ့အသက်ရှင်အနှုံးဆိုင်ရာယောဂါတွေဖြစ်များလာနာရသိအဆုံးယောဂါတွေဖြစ်နေဆုံးကမမူညာယောဂါတွေဖြစ်နေနောက်အဆုံးကင်ဆာဖြစ်နေနောက်အဆုံးဒီယောဂါကိုဆုံးဖို့တော့လေးပုံပဲနောက်ဒီလိုတိုင်းမမတော့ဘူးဒီအမှုကိုရှိခဲ့တဲ့ပေါင်းခြင်းကစကဲဆင်းမှုလို့အဲ့ဒီလေးပါဘယ်လိုဆိတ်မတော့တော့လို့လဲစနစ်တော့ဒီနေ့ဒီနေ့နဲ့ဒီနေ့မှာအေးသူ့ရဲ့တက်စီတဲ့ရုပ်ဆိုင်တော့ဒီစုပါမယ်။ဟောစနစ်တော့ဒီစုပြင်းလုံးတွေစုတော့ဆိုင်တော့ဟာလေစုပါမယ်။ဟောဒီလုံးစုတော့ရှင်းနေအကျက်လုံးတော့ပြေးပြီးတော့လုံးချက်ကတော့သိနိုင်နေ။ဟောလုံးစုတော့ပြေးပြီးသိနိုင်နေ။ဟောစစ်ချက်တွေပို့ပြီးတော့ဆက်လိုက်ရတာဖြစ်တယ်။ဟောဒီနေ့ဆိုင်တဲ့ယောဂါလေးဆိုဟောစိတ်ရင်းကျန်စာတော့သဖုံးကြောင်တာလေးဒီမှာဟောစီစေတာလေးတွားနေဝါးနေစိတ်ကနေလိုက်တာဖြစ်တယ်။ကျန်တာတော့သုံးကျန်တာတော့ရှင်းရတယ်။ကျန်တာနည်းနည်းဖြစ်တယ်။ကျန်တာဟုတ်တယ်။ဒါလိုမကြောင်းကျန်တာဆိုအစားမျိုးသုံးကျန်တာဆိုပြည့်ကျန်တာအပုပ်ဖြစ်။ဟုတ်ဘူး။ ေးရင်တော့ပြန်လာစုလို့လာပြီးတော့ဘုံဆောင်ကမှတိတတ်တယ်ဆိုဒီစားရစ်တက်တာနဲ့ဒီလမ်းစစ်တက်တာရင်းနဲ့ပေါ့မကြည့်တဲ့ဆိုင်ဘူးလေဒီစားအပြင်းမင်းနဲ့တော့ပြန်တိုင်းဒီအမင်းကြီးရောက်တယ်မှာ
ဟုတ်ကဲ့ဆရာနောက်တစ်ခါကျတော့ဆရာတို့ရဲ့ကြော်လင်းပြီးတော့ဒီစစ်လေးတောက်တာတဲ့ပြူလေးလေးနဲ့ပေါ့နော်တက်ကြည့်ရခါမှာဒီစုံပြာဒီစစ်လေးမကောင်းမှန်းသိတော့လည်းမပေါ့နော်ဖြတ်ရခက်တော့တွေ့ရပါတယ်ဆရာသူတို့အတွက်တော့ဘယ်လိုချက်ပေးနိုင်မလဲ
အဓိကဒီကင်းအကြောင်းမျိုးဆိုတာစစ်လေးဆွဲလန်းနေတယ်အဲ့တော့စစ်လေးဆက်နေစစ်ကွာရေတဲ့ဟာအကြောင်းဆက်မှာစစ်မရေးပုကပ်ပေါ်လာအဲ့စူဝါရီအပူအဆက်ကမှဆူလို့လာအတော့ပေါင်းဒီမှာရှိတယ်ဒီကိုဇနီးရှိနေကိုကောင်းနေဇနီးရှိနေဒီစစ်လေးကြီးရှိနေစစ်ကွာလည်းဇောကကဒါကမှတော့ဖြတ်ဖြစ်လာတယ်ဖြတ်တဲ့အခါမှာဆိုလို့ရှိရင်ဒီကြောက်ရွံ့စစ်လေးဘူးတော့အကုန်လုံးစုပြီးပို့တဲ့ရောက်ပါ။အဲဒီကြလို့ရှိရင်ပေါ့ချင်းနေသိပေါ်လာတဲ့ခါကြလို့ရှိရင်အရင်ကြောင့်ပြန်အောင်အာကသာစစ်တာမျိုးတော့သူစိတ်ကဝင်စားတဲ့ဟိုဦးရကြည့်ဖို့တာမျိုးစာရေးတာမျိုးစာဖတ်တာမျိုးတော့အဲစစ်လေးပေါ့တဲ့ပေါင်းကြီးတွေလည်းအနည်းဆုံးပေါင်းချင်းမျိုးတော့ပါ။အဲ့တော့ဘယ်လိုမှမပြတ်ဖဲနဲ့ကစားနေမိတော့စစ်တာမျိုးလည်းရှိတယ်။အမှန်ဒီကိုချင်းကဘယ်လိုဖြစ်သွားတတ်တယ်ဆိုတော့အချင်းချင်းခါကတော့သုံးနေမှာကြကြနေတဲ့တရားရှင်အစ်ကိုကြီးခါကအောင်မြင်တဲ့အထိသိသိချက်ဖို့ဆိုတဲ့ဥသာရမှာဖြစ်တာ။ဘာလို့မှအဲ့လိုအစ်ကိုကြီးစားနေတဲ့လုံးဝစက်တိစက်သွားတဲ့ဒီလိုပဲရှိတာ။အဲ့လိုကိုယ်စိတ်ရဲ့စဉ်းစားချက်နဲ့လုံနိုင်လို့ဆိုလို့ရှိရင်တော့ကျောင်းကြီးသွားကြပြီးတဲ့အခါကျတော့အခုကြီးတောက်ဆိုလို့ပါ။ကျောင်းကြီးကသိသိစက်တိပြောရင်ပြေးလို့ရှိတာ
။ဟုတ်ကဲ့ရှင်းရှင်းပြပြချင်ပါတယ်ဆရာ
။ဆလိတ်တောက်သုံးမှုမြန်မာလာတာနဲ့ကကွယ်ရေးအကြောင်းအပြင်နောက်ဆက်တွဲအကျိုးဆက်တွေအကြောင်းကိုကိုဝင်းမင်းကစူးစီးတင်ပြသွားတာပါရှင်။ VOA မြန်မာပိုင်းကနေတောက်ကြနေမနေ့ခင်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအသံ TVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ TVB ရုပ်သံစလုံးကနေနေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီအစီအစဉ်တွေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7ကနေပြီးပြသတဲ့မနေ့30:00စာနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေအပြင်သတင်းဆောင်မတွေတွေ့ဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို TVB ရုပ်သံကနေကြည့်ရှုနိုင်ပါတယ်ရှင်။အခုတော့တိုင်းရင်သတင်းလောအလဲပါ PNI ဝိုင်းဒေါ်တာတွေကစူးစီးတင်ဆက်ထားပါတယ်ရှင
်။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလောကကြေဆိုပါတယ်။မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ်။
မင်္ဂလာပါရှင်ကျမကအမိပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလောမှာနားဆင်ရမှာတွေကတော့အစိုးရတက်မတော်နဲ့ KIA အကြဖြစ်ပွားတဲ့တိုက်ပွဲကြောင့်ထောင်ထဲချီတဲ့စစ်ပြေးဒုက္ခသည်တွေတနိုင်းမြို့နယ်ဖျားကျောင်းတွေမှာခုလုံနေကြရပါတယ်ရခိုင်မျိုးသားပါတီ ANP ဒုတိယဥက္ကဋ္ဌရခိုင်ပြည်နယ်လွတ်တော်ဒုတိယဥက္ကဋ္ဌလည်းဖြစ်တဲ့ဦးဖိုးမင်းကွဲလွန်သွားခဲ့ပြီဆိုတာနဲ့လူခွင့်ရည်နဲ့လူကုန်သိက္ခာရုပ်ရှင်ပွဲတော်မှာချက်အမျိုးသမီးတဦးရဲ့ဘဝနဲ့အာမံကိုဖော်ကျူးတဲ့ရုပ်သံဇာတ်လမ်းအကြောင်းကိုကြားစားရမှာပါရှင်။ကျမကနူးပန်ပါ။သတင်းတွေကိုနယ်ကွင်းအိမ်နဲ့အတူတင်ဆက်သွားမှာပါ။ကချင်ပြည်နယ်တနိုင်းခူကောင်းဒေသနံပြူဘက်မှာပြီးခဲ့တဲ့အပတ်အတွင်းအစိုးရတပ်မတော်နဲ့ကချင်လူလတ်ရေးတပ်မတော် KIA အကြားဖြစ်ပွားတဲ့တိုက်ပွဲကြောင့်စစ်ပြေးဒုက္ခသည်တွေတနိုင်းမြို့နယ်ဖျားကျောင်းတွေမှာဇက်တိုက်ခိုးလုံလာကြသလိုတချို့ကတော့ဒုက္ခသည်မဟုတ်ဘူးဆိုပြီးဟန်တားမှုတွေလုပ်နေပါတယ်ပြီးခဲ့တဲ့တောက်ကြနေ့ကနောင်လုံကုံရာကြီးရွာအနီးတိုက်ပွဲတွေဖြစ်လာပြီးရွာထဲမှာလက်နက်ကြီးကြားရောက်လို့ဒေသခံတွေထွက်ပြေးလာနေကြတာဖြစ်ပါတယ်တနိုင်းဒေသရွှေမော်ရှိတဲ့နေရာနံပြူငါကားနံခမ်းမြွာတွေကဒုက္ခသည်အဖြစ်ပြေးလာတဲ့ဒေသခံတွေကိုအစိုးရအနေနဲ့ဒုက္ခသည်အဖြစ်သတ်မှတ်ပေးလို့မရဘူးဆိုပြီးပြောဆိုမှုတွေရှိနေတယ်လို့ဒုက္ခသည်တွေကပြောပါတယ်ဇွန်လ15ရက်နေ့နောက်ဆုံးထားပြီးတနိုင်းဒေသရွှေမော်10ခုကိုတပ်မတော်ကနေဖယ်ရှားပြီးနောက်ပိုင်းဒေသတွင်တိုက်ပွဲဖြစ်ပွားလာသလိုထောင်ထဲချီတဲ့ဒေသခံတွေကလည်းစစ်ပြေးဒုက္ခသည်အဖြစ်တိမ်းရှောင်နေကြရပါတယ်
လာမယ့်စက်တင်ဘာလတွင်ကရင်ပြည်နယ်ဖားပုံမြို့နယ်ဣတုဒါဒုက္ခသည်စခန်းမှာစာနာရိခာပုံမှန်ဖောက်ဖောက်မှုအကူအညီရပ်ဆိုင်တော့မှဖြစ်လို့စစ်ပြေဒုက္ခသည်တရားကျော်ကနေနေရပြန်ဖို့စီစဉ်နေပြီဖြစ်ပါတယ်။ဒုက္ခသည်တွေဆက်လက်ရပ်တည်ဖို့အခက်အခဲရှိနေသလိုနေရပြန်ရင်လည်းမြေမြုပ်ပိုင်းအန္တရာယ်တွေဆိုးရိမ်နေရတာကြောင့်နေရပြန်မဲ့စီစဉ်ကိုဆွေးနွေးတိုင်ပင်နေစေဖြစ်တယ်လို့၎င်းတို့ကိုအကူအညီပေးနေတဲ့ကရင်မျိုးရမီးအဖွဲ့ KWO သွေးမှုနော်ကညောဖော်ကပြောပါတယ်။ ဣတုဒ္ဓပြည်တွင်ဒုက္ခတေသကံမှာလူရေ၃000ကျော်ရှိပြီးတော့အလူရှင်တွေကစာနာရိတ်ကဖြစ်စံကိုအဓိကထားထောက်ပပေးထားပါတယ်။၂၀၆ခုနှစ်မှာကေအန်ယူနဲ့အစိုးရတမတော်တို့ထုတ်စစ်စစ်နေမှုကြောင့်နေရာစုခွာရသူတွေယာယီခုလုံနေတိုင်းဖို့ထမ်းမြမာနယ်စပ်တန်လွင်မြစ်ဘေးကဣတုဒ္ဓဒုက္ခတေသကံကိုပိုးရထားခြင်းဖြစ်ပါတယ်။
ရခိုင်အမျိုးသားပါတီ ANP ဒုတိယဥက္ကဋ္ဌလည်းဖြစ်တဲ့ဦးဖိုးမင်းခေါ်ဦးဖိုးမင်းဟာဇွန်လ၁၉ရက်စနေနေ့ညနေ၉နာရီအချိန်မှာဦးမကန်စာရောဂါနဲ့စစ်တွေမြို့သူ့နေအိမ်မှာကွယ်လွန်သွားပြီဖြစ်တယ်လို့မြေပုံမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေတန်းကပြောပါတယ်။ဦးဖိုးမင်းဟာယတိတောင်မြို့နယ်အမှတ်နဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့၂၀၁၀နဲ့၂
ကပါဝင်လာသူတူလည်းဖြစ်ပါတယ်အဲ့ဒီမတိုင်မီကလေးကရခိုင်ပြည်လွတ်မြောက်ရေးအတွက်ဒီဇိုင်းမမတ်လှုပ်ဆောင်ခဲ့တယ်လို့မွန်နဲ့ကရင်တော်လန်ရေးကောင်းဆောင်တွေနဲ့ဆက်သွယ်ပြီးရခိုင်ပြည်လွတ်မြောက်ရေးအတွက်အကူအညီတောင်းခံခဲ့တဲ့အပြင်ရခိုင်ပြည်လွတ်မြောက်ရေးပါတီ ALP ပါတီဥက္ကဋ္ဌဘိုးမူခိုင်မိုးလင်းနဲ့လက်တွဲလှုပ်ဆောင်ခဲ့တဲ့အတွက်မြန်မာအစိုးရရဲ့ညှစ်ရှေထောင်ဒဏ်ချမှတ်တာခံခဲ့ရသူတဦးလည်းဖြစ်ပါတယ်အသက်80နှစ်အရွယ်ဦးဖိုးမင်းကွယ်လွန်သွားတဲ့အတွက်ပါတီအတွက်တာမကရခိုင်အမျိုးသားတွေအတွက်ပါအစားထိုးမရတဲ့ဆုံးရှုံးမှုဖြစ်တယ်လို့ပါတီအထွေထွေတွင်ရင်မူဦးထွန်းအောင်ကျော်ကပြောပါတယ
်။ငင်းချမ်းရေးဖြစ်စဉ်နဲ့မီဒီယာခန့်ကန့်ခေါင်းစဉ်နဲ့ရှမ်းတန်တော်စစ်သတင်းချန်နယ်ကနေဥဆောင်ပြီးတော့ရှမ်းပြည်နယ်တောင်ပိုင်းတောင်ကြီးမြို့မှာဆွေးနွေးပွဲတရပြုလုပ်ခဲ့ပါတယ်။ဇူလ20ရက်နေ့ကတောင်ကြီးမြို့မှာကျင်းပခဲ့တဲ့အဆိုပါဆွေးနွေးပွဲမှာငင်းချမ်းရေးဖြစ်စဉ်ကြောင်းငင်းချမ်းရေးဖြစ်စဉ်မှာပြည်နယ်ဆိုရပါဝင်ခွင့်အခန်းကဏ္ဍတိုင်းမီဒီယာတွေရင်ဆိုင်နေရတဲ့ပြဿနာဒီမိုကရေစီနဲ့သတင်းမီဒီယာလွတ်လပ်ခွင့်စတဲ့ကောင်းစဉ်တွေနဲ့ဆွေးနွေးခဲ့ကြတာပါ။ရှမ်းဖွဲ့စည်းကုစရဲ30ခန့်တက်ရောက်ခဲ့တဲ့အဲ့ဒီဆွေးနွေးပွဲမှာဥဆောင်ဆွေးနွေးကြတဲ့ပုဂ္ဂိုလ်တွေကတော့ကြားဖြူပါတီကမိုင်းပန်မြို့နယ်ပြည်တယ်လွှတ်တော်ကုစရဲဆိုင်းနောင်ရှမ်းပိုင်းချန်နယ်အဒီတာဆိုင်းစင်ရှမ်းတန်တော်စေကဆိုင်းအောင်လှနန်းဆိုင်ဖူးနဲ့ကြားကောင်းပါတီတွေ့ဖက်သွေးမှုပြည်တော်စုငင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPTGC အသွေးမှုများဖွဲ့ဝင်ဆိုင်းကျော်ညို့တို့ပါဝင်ဆွေးနွေးခဲ့ကြပါတယ်
မြန်မာနိုင်ငံမှာ2015-2016တက္ကသိုလ်ဝန်ထမ်းစာမေးပွဲအောင်မြင်တဲ့စာရင်းကိုဇွန်လ18ရက်နေ့ကထုတ်ပြန်ကြေညာခဲ့ရမှာကချင်ပြည်နယ်မှာတော့အောင်မြင်မှုရခိုင်နှုန်း130ရခိုင်နှုန်းရှိပြီးတနိုင်ငံလုံးမှာအဆင့်73ဝင်ခဲ့ပါတယ်တက္ကသိုလ်ဝန်ထမ်းထူးချွန်စွာအောင်မြင်သူတွေထဲက6ဘာသာဂုဏ်ထူးရှင်18ယောက်5ဘာသာဂုဏ်ထူးရှင်52ယောက်ရှိခဲ့ပြီးဖြေဆိုတဲ့ကျောင်းသားဦးရေ3638ယောက်အထက်မှာအောင်မြင်သူစီရင်ကတော့9209ယောက်ဖြစ်တယ်လို့ကြေညာချက်အရသိရပါတယ်။ကချင်ပြည်နယ်မှာမြမတက်မတော်နဲ့ကချင်တဲ့ကံတွေကြားပဋိပက္ခတွေဖြစ်နေတာကြောင့်ကချင်လူထုကျောင်းသားများရဲ့ပညာရေးထိခိုက်နစ်နာမှုတွေလက်ဟာမှုတွေရှိနေစေဖြစ်ပါတယ
်။အခုတင်ဆက်ရတဲ့ဥဆက်လက်တင်ဆက်ပေးသွားမှာပါ။ရန်ကုန်မြို့မှာဇွန်လ14ရက်နေ့ကနေ19ရက်နေ့အထိကျင်းပခဲ့တဲ့ပစ္စမအကြိမ်မြောက်လူအခွင့်အရေးနဲ့လူကုန်သိက္ခာနိုင်ငံတကာရုပ်ရှင်ပွဲတော်မှာချင်းအမျိုးသမီးတွေရဲ့ဘဝကိုထင်ဟပ်စေတဲ့မှတ်တမ်းရုပ်ရှင်ပိတ်ကားကိုပြသခဲ့ကြပါတယ်။အဲဒီဇက်ကားထဲမှာချင်းအမျိုးသမီးတဦးရဲ့ခံစားကြုံတွေ့ရတဲ့ဘဝရသဇုံတွေကိုရုပ်ကြဖော်ပြထားတယ်လို့ဆိုပါတယ်။အကြောင်းဆုံးကတော့ slide ro ဘက်ကနေစူးစီးထားပြီးတော့ assignment ကနေတင်ပြထားပါတယ်။
White flower from Qinlan လို့အမည်ပေးထားတဲ့ချင်းတောင်တမတော်ရင်ပန်းဆိုတဲ့မှတ်တမ်းရုပ်ရှင်ဟာချင်းပြည်နယ်တောင်ပိုင်းမင်းတပ်မြို့ကမိုင်းလိုင်းကြီးရဲ့ဘဝဖြတ်တမ်းမှုကိုပုံဖော်ထားတာဖြစ်ပြီးချင်းမျိုးသမီးတွေရဲ့ဘဝကိုမိမောင်းထိုးပြခြင်းလို့ခုလိုရိုက်ကူးတာဖြစ်တယ်လို့စီစင်တူနီနုချင်းအမျိုးသမီးအဖွဲ့မှမိုင်းလျားနိုင်ကျဲကပြောပါတယ်
ချင်းအမျိုးသမီးနဲ့ဒီနဲ့ပတ်သက်တဲ့ချင်းကလေးထုံနှန်းစင်လာပြီပေါ့နော်လက်ထိတ်ညှားလာရယ်ကွာရှင်းလာရယ်ပြီးတော့အမွေချက်ခံလာရယ်ပြီးတော့ balance scan moment ချက်ဖြစ်ပေါ့နော်ကျမတို့အတိတ်ကအတားရင်းလေးလာဖြစ်တယ်ဆိုတော့အဲ့ဒီမှာတွေ့ရတယ်ကျမတို့ဒီအမျိုးသမီးချင်းအမျိုးသမီးတွေရဲ့ဘဝကို highlight လုပ်ခြင်းလို့လေဒီမိမောင်ထုပြခြင်းတဲ့သဘောနဲ့အဲ့ဒီဇလန်းမှုရိုက်ဖြစ်ခဲ့တာပ
ါ၎င်းရဲ့ဘဝဖြစ်တမ်းမှုကိုရုပ်ရှင်ဖြင့်ရိုက်ကူးခံရတယ်သားတဲ့မိခင်အိမ်ထောင်ခွဲအမျိုးသမီးမိုင်းလိုင်းကီကသူ့ရဲ့ခံစားချက်ကိုအခုလိုပြောပြပါတယ်
။အရင်ရဲ့နောက်ခွဲမှာတော့မျက်ရည်ကအများကြီးရှိတာပေါ့နော်။ဒီနိုင်ငံကြီးလောကမှာလည်းဖြစ်ဖြစ်ပေါ့ဒီပါတိုင်းလူမှုရေးပေါ့ကျမတို့ချင်းချင်းနဲ့မှာဆိုလို့ရှိရင်တော့အမျိုးသမီးတိုင်းကဧသတစ်ခုနဲ့တစ်ခုပဲမတူတာ။ညီမျိုးစုံနဲ့ခွဲခြားဆက်ဆံခံရတဲ့ဟာအများကြီးရှိတယ်။ကျမကပထမနိုင်ငံကြီးလုပ်ဆီရတဲ့အကြောင်းရင်းကဒီတန်တာရအစ်မတို့ဖြစ်ဖြစ်အုပ်စုကြီးရောအစ်မတို့ဖြစ်ဖြစ်ပေါ့
tomorrow amyo tami ri ga ma pa wen thai mu bo amyo tami ri ne di nai ngai ri ne ma thai ta lo myo bo no tomorrow ni khe ya le
chin naw da ma do yin ban mat tan yut shin ma ain thong kwe mi khin ti yaw ye a ma a nai ma khan a shou ma pe de chin myo tami ti u ye nai ngai ri loka thai win yaw la bon delay thong nan sin la rue chang chin myo tami rue yin san ni ya de a khe khe rue go pon phor tha da phit par de ချင်း မျိုးသမီးတွေ ခွဲခြမ်း ဆက်ဆံ ရတဲ့ အကြောင်းကိုလည်း မန်လျာနိုင်ကျဲက အခုလို ပြောပါတယ်
ကျော်ကွာရှင်းချင်းလက်စာဆိုရင်ဒီအမျိုးသမီးတွေလိုလုံးဝအဒီဆွဆေးတွေတိုင်ဆိုင်ခွင့်မရှိသလောက်မပေးသလောက်ဖြစ်နေတာလည်းတွေ့ရတယ်ပြီးတော့ဒီလက်ထပ်ချင်းမှာကျန်းမှာလည်းအဲ့လိုပဲဒီလိုလဲဆိုတော့ဒီ
ตัวยาซ่าอยู่ปิ๊ดตัวเมียตาถ้าตาตั้วมาหมดเลยสะทะเพียงบ่เนาะดิอเมียตี้ฤโลลงว่าปั่นฉันขึ้นไม่ใช่ตองบ่เนาะคุยช้าๆล่ะตุยอ่ะเดปิสมะเจ๋งเหมี่ยวยกสินป่วยต่อมามัดตั้นติ่งยกสินเนี่ยชิ้นตองตั้มมาต้อยั้งปั้นสุดเลยชิ้นเมียตี้สักกาอปาวินยกสินปอง
54
မောင်အေးကလည်းစူးစီးတင်ဆက်ထားပါတယ်ရခိုင်ပြည်နယ်တင်ညာရေးကဏ္ဍအတွက်ဘာတွေပြုပြင်ဖို့လိုအပ်နေတယ်လဲဆိုတာကိုမောင်အေးကလည်းစူးစီးတင်ဆက်ထားပါတယ်ရခိုင်ပြည်နယ်မှာ 你们那边往下那种睡觉多的，比如说叫路的，他就比较。
拉面那对嘛，第一路嘛，偏要叫住叫到对，就在亚马逊的路，放假不下的，下下嘛啊，个嘞龙老婆路的路，业务没有个，雷丹家下都个，苦路表白的。家里人呢，看他们两个好多，可能脾气都蛮的，家里人啊，在他们养，养大了，要开半年嘛，半年也跟他面对老婆多，比别母的路爱你的路嘞，下单穿个苦路啥表白的。 今年今年一上那年呢，年终的嘛，把咱这钱留到了看啥子样子。要吃啥了？把咱这住新疆那钱嘛哈，比专业的，比自己国家的把咱那赶紧去用到六十元的了。那么这个牛宝嘛到，咱交上把咱的库库给人家的呢，年终的嘛，咱钱嘛到把咱东北的那边的，今年的还没有说上来了。
ရခိုင်ပြည်နယ်မှာဒီနိုင်တကူသူဝန်တဲ့အောင်မြင်မှုရခိုင်နှုန်းကစေခွန်နိုင်တာသမတိုက်ချောက်သွားရှိတဲ့အတွက်အောက်ချအနည်းဆုံးဖြစ်တယ်လို့လွန်ခဲ့တဲ့နှစ်ကလည်းချောင်းပြည်နယ်ပြည်အောက်ချအနည်းဆုံးဖြစ်ခဲ့ပါတယ်။မွန်ပြည်နယ်ကတော့ဒီနိုင်အောက်ချလက်စစ်တိုက်တာသမတိုင်းထိုင်နဲ့အောက်ချအနည်းဆုံးဖြစ်တယ်လို့လွန်ခဲ့တဲ့နှစ်ကလည်းတနင်္ဂနွေလုံးမှာအောက်ချအနည်းဆုံးအဖြစ်နှစ
အခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင်
။အစိုးရတပ်မတော်နဲ့ကချင်လူလတ်ရေးတပ်မတော် KNY အကြမ်းဖြစ်ပွားတဲ့တိုက်ပွဲကြောင့်ထောင်ထဲချီတဲ့စစ်ပြေဒုက္ခသည်တွေတနိုင်မြို့နယ်ဖျားကျောင်းတွေမှာခိုးလုံလာနေကြပါတယ်။ရခိုင်အမျိုးသားပါတီ ANP ဒုတိယဥက္ကဋ္ဌလည်းဖြစ်ရခိုင်ပြည်နယ်လွတ်တော်ဒုတိယဥက္ကဋ္ဌလည်းဖြစ်တဲ့ဦးဖုံးမင်းဟာစစ်တွေမျိုးနေအိမ်မှာကွယ်လွန်သွားခဲ့ပါတယ်
။တရက်ရှင်တွေအခုနားဆင်ကြကြတာကတော့ပြည်နယ်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
PNI ဝိုင်းသောသားတွေတင်ဆက်ထားတဲ့ပတ်စဉ်တိုင်းရင်သတင်းလွှာကဏ္ဍကိုကြားခဲ့ရတာပါရှင်။ VOA မြန်မာပိုင်းစီစဉ်ကနေတောက်ကြနေမနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေဆက်လက်ထုတ်လွှင့်နေပါတယ
်။ American ဆိုရရဲ့သဘောထားမြင်အားပေါ်ကိုတင်ပြပါတော့မယ်ရှင်
။တောရရှင်များခင်ဗျာ။ဇနီးဘာအခြေစိုက်ကုလသမဂ္ဂလူ့အခွင့်အရေးကောင်စီအတွင်းမေကွန်းကြေညာမှာ American တာမာကြီးနီကီဟေလီကဒီကောင်စီကိုရောဒီကောင်စီမှာအမေရိကန်ပြည်ထောင်စုရဲ့ပါဝင်မှုကိုပါဂယူဒီဇိုင်းစောင့်ကြည့်နေတယ်လို့ဆိုပါတယ်လူအခွင့်အရေးကာကွယ်မြင့်တင်ရေးလုပ်ငန်းဟာအရေးကြီးတဲ့ကိစ္စဖြစ်တယ်လို့အမေရိကန်အစိုးရကမှတ်ယူထားကြောင်းလဲတန်မာကြီးဟေလီကပြောဆိုပါတယ်လူအခွင့်အရေးကိုလေးစားလိုက်နာခြင်းဟာငြိမ်းချမ်းရေးလုံခြုံရေးတို့နဲ့ရောထွေးဆက်နွယ်နေပြီးလူအခွင့်အရေးချိုးဖောက်မှုတွေဟာပြင်းထန်တဲ့မတည်ငြိမ်မှုနဲ့ပဋိပက္ခတွေကိုစတင်ဖြစ်ပွားစေတယ်လို့လည်းဆိုပါတယ်လူအခွင့်အရေးကောင်စီကခိုင်မာတဲ့ပြဋ္ဌာန်းချက်တွေကိုအတည်ပြုခြင်းဟာတရားမျှတမှုဒီမိုကရေစီရေးနဲ့လူအခွင့်အရေးတို့အတွက်တိုက်ပွဲဝင်နေသူတွေကိုမျှော်လင့်ချက်ပေးနိုင်တယ်လို့လည်းဆိုပါတယ် အဲ့ဒီအခမ်းအနားပြီးနောက်ဂျနီဗာမြို့ကဘွယ်နင်းတဲ့ပြင်အခမ်းအနားတစ်ခုမှာမိကွန်းပြောကြတဲ့အခါတန်မကြီးဟီလီကဒီလူအခွင့်ရေးကောင်စီကထိတိရရောက်လုပ်ငန်းဆောင်ရွက်မှုပြက်ကွက်ခြင်းဟာကောင်စီရဲ့ဂုဏ်သိက္ခာကိုကြာဆင်းစေပြီးလူအခွင့်ရေးကိုလည်းမေးမိန်စေပါတယ်အမေရိကန်ပြည်ထောင်စုဟာလူအခွင့်ရေးကောင်စီကထွက်သွားမှာမဟုတ်ပေမဲ့ကောင်စီရဲ့တရားဝင်မှုကိုပြန်လည်တိဆောက်နိုင်ဖို့ပြုပြင်ပြောင်းလဲရေးလုပ်ဖို့လိုအပ်တယ်လို့ပြောကြားသွားပါတယ်ကုလသမဂ္ဂအနေနဲ့ပထမဦးဆုံးလုပ်ဖို့လိုအပ်တာကဒီကောင်စီမှာပါဝင်နေတဲ့လူအခွင့်ရေးအကြီးအမားဆုံးချိုးပေါက်နေသူတွေကိုဖယ်ရှားပြည်ရေးပဲဖြစ်ပါတယ်ဒီလိုလုပ်နိုင်ဖို့အတွက်ရွေးကောက်တင်မြောက်တဲ့နီလန်းကိုပြောင်းလဲပြဖို့လိုအပ်ပါတယ်အခုအခါမှာဒေသဆိုင်ရာအုပ်စုတွေကမဲဆန္ဒအဖြစ်ရှင်ပြိုင်ခြင်းမရှိပဲသူတို့ကြိုတင်သတ်မှတ်ထားသူကိုသာကောင်စီဝင်အဖြစ်ရွေးချယ်နေကြတာဖြစ်တယ်လို့တန်မာကြီးဟီလီကသုံးသပ်ပြောကြပါတယ်ဒီရွေးကောက်ပွဲစနစ်ကိုပြောင်းလဲပြရပါမယ်ဒါမှသာကောင်စီဝင်ရွေးချယ်တဲ့နေရာမှာသူတို့တွေရဲ့နှုတ်ကတိကိုမကြည့်ပဲသူတို့ဘာတွေလုပ်ခဲ့တယ်ဆိုတဲ့မှတ်တမ်းကိုကြည့်ပြီးရွေးချယ်ရပါမယ်လို့ဆိုပါတယ်ဒုတိယလို့ရမှာကအစ္စရေးကိုအလိုအလျောက်ဝေဖန်ဖို့လူခွင့်ရေးကောင်စီမှာထည့်သွင်းထားတဲ့တမတမမကြတဲ့အစီအစဉ်နံပါတ်9ကိုဖယ်ရှားပြည်ရေးပဲဖြစ်ပါတယ်နိုင်ငံတစ်ခုကိုပြင်းပြင်းထန်ထန်ဝေဖန်တဲ့ဒီလို့ရဟာအစ္စရေးနိုင်ငံကိုလှောင်ပြောင်တဲ့လူခွင့်ရေးချိုးဖောက်မှုဖြစ်ုံသာမကလူခွင့်ရေးကောင်စီကိုပါသိက္ခာကြာဆင်းစေတဲ့ကိစ္စလည်းဖြစ်ပါလေလို့တန်မာကြီးဟီလီကဆိုပါလေဒီအပြောင်းလဲတွေဟာဒီကောင်စီကနိုင်ငံတကာလူအခွင့်အရေးပေါ်ဆောင်ရမှာလေးစားစရာကောင်းတဲ့ကောင်စီတစ်ခုဖြစ်လာစေဖို့အတွက်အနေဆုံးလိုအပ်ချက်တွေပဲဖြစ်ပါလေလူအခွင့်အရေးကောင်စီအနေနဲ့ရည်ရွယ်မျှော်မှန်းခဲ့တဲ့အတိုင်းပုံပေါ်လာအောင်စိတ်သဘောထားတူတဲ့နိုင်ငံတွေအားလုံးလက်တွဲဆောင်ရွက်သွားကြဖို့တန်မာကြီးဟီလီကတိုက်တွန်းသွားပါလေအမေရိကန်ပြည်ထောင်စုဟာနိုင်ငံတကာလူအခွင့်အရေးကိုဒီကောင်စီအတွင်းမှာရောအခြားနေရာတွေမှာပါဘယ်သောအခါမှအလျှော့မပေးဘဲလှုပ်ဆောင်သွားမယ်လို့သူကပြောကြားသွားကြောင်းပါခင်ဗျာ
။ American Soya ရဲ့သဘောထားအမြင်အပေါ်ကိုတင်ပြလို့ပြပါပြီ
။သတ်သားရှင်တွေအခုကြားခဲ့ရတာကတော့ American အစိုးရရဲ့သဘောထားအမြင်တွေသာဖြစ်ပြီး FOA ရဲ့အပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ရှင်။ခုတော့ကြာနေတဲ့အချိန်အတွင်းမှာနောက်ဆုံးရနိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကတည်းကပြောပြပေးပါအောင်ရှင်
။ American Tiran Sure လာဖို့လေပတ် Visa ရှောက်ထားသူတွေဟာခွင့်ပြုချက်ရဖို့စောင့်အကြိမ်ပိုးပြီးကြာသွားနိုင်ပါတယ်။အရင်သမ္မတ Obama လက်ထက်ချမှတ်ထားတဲ့ကောင်စစ်ဝင်ရုံးကလုံခြုံရေးဆိုင်ရာစုံစမ်းစစ်ဆေးခြင်းနဲ့ပတ်သက်တဲ့စီးနှင်းစီကံညွှန်ကြားချက်ကိုပြန်ပြောင်းတဲ့အမိန့်တစ်ချက်ကိုသမ္မတ Donald Trump ကဗိုလ်တပူးနဲ့မှထုတ်ပြန်ခဲ့တာပါ။ကျောင်းသားနဲ့ခီးသွားပအဝင်ရှစ်ပြောင်းချေချဖို့မဟုတ်တဲ့ Visa ရှောက်ထားသူတွေအတွက်စီးစစ်ချိန်ကိုအရင်သမ္မတလက်ထက်ကတရင်သုံးပတ်အတွင်းရှောက်ထားသူ80ရာခိုင်နှုန်းလောက်ပြီးသက်စစ်ဆေးပေးဖို့ချမှတ်ထားတာကိုအခုအမိန့်တက်မှာပယ်ဖြတ်လိုက်တာဖြစ်ပါတယ်။နိုင်ငံတော်၏တိုင်းနိုင်ငံပုဂ္ဂိုလ်နိုင်ငံချိုင်းဝန်ကြီးဂျွန်ဆန်းစုကြည်နဲ့အမေရိကန်နိုင်ငံချိုင်းဝန်ကြီး Rex Tillerson တို့အင်္ဂါနေ့ကတယ်လီဖုန်းနဲ့ဆက်သွယ်ပြောကြားပါတယ်။ဒီလိုပြောတဲ့အခါမှာအရှိတောင်အာရှဒေသပေါ်အမေရိကန်ရဲ့ဆက်လက်ထားရှိတဲ့ဂရိကုပ်တွေအကြောင်းအလေးပေးပြောကြားတာဖြစ်ပြီး Mr. Tillerson ကဒေသနဲ့လုံခြုံရေးဆိုင်ရာစိန်ခေါ်မှုတွေနဲ့ပတ်သက်ပြီးဂျွန်ဆန်းစုကြည်နဲ့ဆွေးနွေးခဲ့တယ်လို့ကြက်တာဘရင်းနေကရန်ကုန်အမေရိကန်တာဝန်ကနေသတင်းထုတ်ပြန်တာဖြစ်ပါတယ်။အဲ့ဆစ်တွေကြတွေကိုထောက်ခံပံ့ပိုးပေးနေသူတွေကမလေးရှားနဲ့စင်ကာပူနိုင်ငံတွေကိုသူတို့ရဲ့အရှိအာရှနေမြေဖြစ်နေတတ်မှတ်ဖော်ပြတယ်လို့အာရှကလာတဲ့သတင်းတွေမှာဖော်ပြပါတယ်။အခုလိုတိုက်ခိုက်နိုင်တဲ့အရှိအာရှဒေသရင်းနိုင်ငံတွေထဲမှာအင်ဒိုနီးရှား၊ဖိလစ်ပိုင်၊ထိုင်းတောင်ပိုင်း၊မြန်မာနဲ့ဂျပန်နိုင်ငံတွေပါဝင်နေပါတယ်။လုံခြုံရေးဆိုင်ရာလေ့လာဆန်းစစ်သူတွေကအခုလိုပြန့်နှံ့နေမှုဟာအရှိလက်ပိုင်းဒေသတွားပြီးတိုက်ခိုက်ရေးမလုပ်နိုင်တဲ့တတိပုဂ္ဂလအဆွန်ရောက်တွေအနေနဲ့ဒေသရင်းတိုက်ခိုက်မှုတွေလုံလာနိုင်တယ်လို့သုံးသပ်ပါတယ်။ကမ္ဘာတွင်းအဆုပ်အုံနဲ့နေရာလုပ်ငန်းတွေအများဆုံးပဲပြီးရင်းနှီးမြှုပ်နှံနေတဲ့တရဝဲလိုအားဟာတရမဝင်ငွေကြေးလွှဲပြောင်းမှုပေါ်တရုတ်အစိုးရနှိပ်ကျမှုနဲ့ကာတာနိုင်ငံမှာဖြစ်နေတဲ့အငင်းပွားဝယ်ပြဿနာကြောင့်စီးပွားရေးအရာအတော့ကိုအထိနာနေတာဖြစ်ပါတယ်
။တရင်အချင်းချက်ကိုဒေါက်ခင်မျိုးသက်ကကြေညာပေးခဲ့တာပါရှင်။ဒီကနေ့မနက်အတွက်အစီအစဉ်ထုတ်လို့ရမှုကကိုညာဝင်းအောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ John Ellison ဖြစ်ပါတယ်။VOA American အသံညနေဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6:00နာရီခွဲနေ 9:00 နာရီတိကျည9:00နာရီနေ 10:00 နာရီတိကျည line တိုမီတာ71.25တို့ကနေဆက်ပြီးတော့အသံလွှင့်သွားပေးဦးမှာပါ။သတ္တရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လန်းကြပါစေရှင်။ VOA ကိုအားပေးနှားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျွန်မနန်းငလောပါ။
This program has come to you from the Voice of America, Washington.